Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စု Washington DC မြို့တော်ကနေ2019ခုနှစ်ဇွန်လ20ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line 25 30နဲ့51နဲ့ line meter 190ပြင် VO ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီညမှာထူးခြားတဲ့သတင်းတွေကတော့ American အဝေးထုံးဒုံးရင်ကိုအီရန်ကပြစ်ချလိုက်ပါတယ် American Mexico Canada ကုန်သွယ်ရေးသဘောတူညီချက်အတည်ပြုပြီးတဲ့နောက်ဒီကိစ္စကိုဆွေးနွေးဖို့ Canada ဝန်ကြီးချုပ် Washington DC ကိုဒီကနေ့ရောက်လာပို့ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြမုန်နဲ့အတူတင်ပြပေးတော့မှာခင
်ဗျဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံမှာ AH1N1 အမျိုးသားတစ်ခုယောဂါပို့ချောင်းတေးဆုံးသူဦးရေဟာ9ရောက်ရှိသွားခဲ့ပြီဖြစ်ပါတယ
်ရန်ကုန်တိုင်းဒေသကြီးကဒေဦးတေးဆုံးပြီးတော့စကိုင်းတိုင်းဒေသကြီးကတဦးပေါ့ဒါစုစုပေါင်း9ဦးတေးဆုံးခဲ့ပါတယ
်ကုသရေးဦးစီးဌာနဒုတိယညင်ကြားရေးမှူးချုပ်ဒေါက်တာသီရာလနေပြီးတော့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင် NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဆွေးနွေးဖို့နေရာမသက်မနိုင်သေးချိန်မှာပဲရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေထပ်ဖြစ်လာနေတဲ့အကြောင်းတခါအမေရိကန်နိုင်ငံမှာဖွင့်ထားတဲ့ချင်းတိုင်းသူတို့ရဲ့ကုန်စုံတိုင်းအကြောင်းပါဝင်အမေရိကန်မှာသူတေတီတွေကအနာဂတ်ဆေးဝါးတွေဖန်တီးဖို့ဂိမ်းကစားတဲ့သူတွေကိုအလုပ်ကိုင်တွေဖန်တီးပေးနေတယ်ဆိုတဲ့အကြောင်းကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာတော့အခုနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အမတ်စုမြတ်မတို့ချင်ကြပေးပါဖြစ်ပါတယ်ဗျာ
သူတို့ရဲ့ပိုင်နယ်ထဲဝင်လာတဲ့အမေရိကန်ရဲ့မောင်းတူမဲ့အဝေးထိန် drone ယာဉ်တစ်ခုကိုဒီကနေ့ကြာသပတေးနေ့မှာမတော်တဆပြစ်ချလိုက်မိကြောင်းအီရန်အစိုးရအရာရှိတွေကပြောပါလေ။ဒါပေမဲ့အဲ့ဒီအဝေးထိန် drone ယာဉ်ကိုအီရန်ကနိုင်ငံတကာလေကြောင်းပိုင်နယ်အတွင်းမှာပြစ်ချလိုက်တာလို့အမေရိကန်ကပြောပါတယ်။အမေရိကန်စစ်တပ်ဘိုကိုကေဌာနချုပ်ရစ်တပ်ဘိုမူဂျီဘီလ်အဘန်ကတော့ဟော်မွတ်ဇ်လေကြောင်းအပေါ်ကနိုင်ငံတကာလေကြောင်းပိုင်နယ်လေကြောင်းပိုင်နယ်အတွင်းပြန်တန်းနေတဲ့အဲ့ဒီအမေရိကန်ကင်းထောက် drone ယာဉ်ကိုအီရန်ကမြေပြင်ကနေဝင်ပစ်ဒုံးချင်နဲ့ပြစ်ချခဲ့တာလို့ပြောပါတယ်။ကမ်းလွန်တဲ့ကမ်းရိုးဒေသတွေမှာတရင်အချက်လက်တွေစုဆောင်းဖို့နဲ့ကင်းထောက်လုပ်ငန်းတွေလှုပ်ဆောင်နေတဲ့မောင်းသူမဲ့ drone ယာဉ်ကိုအခုလိုပစ်ချလိုက်တဲ့လောက်ရဟာအကြောင်းမဲ့ရန်စတဲ့လောက်ရဖြစ်တယ်လို့ဗိုလ်မှူးကြီးဘီလ်အာဘန်ကပြောပါတယ်။အီရန်တို့ရဲ့အဆိုအရကတော့အီရန်လေကြောင်းပိုင်နယ်ထဲရောက်လာတဲ့ RQ-4 Black Global Hawk အမျိုးအစားအဒီအဝေးထင်းဒုံးယာဉ်ကို Hormuz ရေလက်ကြားအနီးက Hormuz ကန်ခရိုင်အတွင်းမှာတော်လိုင်းရေးအဆောင်တပ်ဖွဲ့ကပစ်ချလိုက်တယ်လို့ဆိုပါတယ်။အမေရိကန်အရာရှိကတော့အဲ့ဒီ drone ရင်ဟာ MQ-4C Triton အမျိုးအစားဖြစ်ပြီး Hormuz ရေလက်ကြားအပေါ်မှာပြန်တန်းနေစဉ်ပစ်ချခံခဲ့ရတာလို့ပြောပါတယ်
။2014ခုနှစ်ကယူကရိန်းနိုင်ငံပေါ်ပြန်တန်းနေစဉ်မလေးရှားလေကြောင်းလိုင်းလေယာဉ်ကိုပစ်ချခဲ့မှုနဲ့၄ယောက်ကိုတရားစွဲခဲ့တဲ့အပေါ်အမေရိကန်နိုင်ငံသားရင်ဝန်ကြီး Mike Pompeo ကကြေဆိုလိုက်ပါတယ်။ရုရှား၃ယောက်နဲ့ယူကရိန်း၁ယောက်ကို Netherlands အစိုးရကပုတ်ထူးနေကတရားစွဲခဲ့တာပါ။ဒီအမှုအတွက်ရုရှားဘက်ကပူပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်တဲ့ကြောင်းနိုင်ငံသားရေးဝန်ကြီးပွန်ပေယိုကပြောကြားပါရယ် Netherlands နိုင်ငံဦးဆောင်တဲ့နိုင်ငံကစုံစမ်းစစ်ဆေးသူတွေကရုရှားနိုင်ငံသား Igor Gagin, Sergey Dubinsky, Oleg Bulatov နဲ့ယူကရိန်းနိုင်ငံသား Leonid Kachenko တို့ကိုမတင်ကားသူတွေအဖြစ်စုံစမ်းတွေ့ရှိခဲ့ပါရယ်သူတို့အားလုံးကိုလူတက်မှုနဲ့ Netherlands အစိုးရရှိနေတွေကတရားစွဲထားတာပါဒီလူတွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလားတဲ့သဘုံကောင်းဆောင်တွေဖြစ်ကြတယ်လို့သူတို့ဟာရုရှားအစိုးရနဲ့ပတ်သက်နေတယ်လို့ Netherlands အစိုးရရှိနေတွေကပြောပါရယ်2014ခုနှစ်ဇူလိုင်18ရက်နေ့တုန်းက Netherlands နိုင်ငံ Amsterdam မြို့ကနေမလေးရှားနိုင်ငံ Kuala Lumpur မြို့ကိုအသွားယူကရိန်းအရှေ့ပိုင်းမှာပြစ်ချခံခဲ့ရပြီးလေယာဉ်ပေါ်ပါသူ298ယောက်လုံးသေဆုံးခဲ့ပါတယ်။ရုရှားနိုင်ငံရဲ့လေကြောင်းရန်ကာကွယ်ရေးတပ်မဟာကမစ်ဆိုင်းဒုံးတစ်ခုလေယာဉ်ကိုထိမှန်ခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။ရုရှားဘက်ကတော့ဒီလေယာဉ်ပြစ်ချခဲ့မှုနဲ့သူတို့ပတ်သက်ခြင်းမရှိဘူးလို့ညှင်းဆန်တယ်လို့စုံစမ်းသူတွေဟာမယုံကြည်ရတဲ့အချက်လက်ထောက်ထားတွေကိုအသုံးပြုခဲ့တယ်လို့ဆွဆွဲပါတယ်။
အမေရိကန်ပြည်ထောင်စုကနေဒါတို့နဲ့ရရှိထားတဲ့သုံးနိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုမက္ကဆီကိုကအတည်ပြုပြီးနောက်တနေ့မှာပဲအဲ့ဒီသဘောတူညီချက်နဲ့တခြားကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုသမ္မတဒေါ်နယ်ထရန့်နဲ့ဆွေးနွေးဖို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဒီကနေ့ဝါရှင်တန် DC မှာလာရောက်ဖို့ရှိနေပါတယ်။အမေရိကန်နဲ့မက္ကဆီကိုအကြလူမှုကြီးကြပ်ရေးဆိုင်ရာထင်မှတ်မှုတွေရှိနေကြောင်း Liberal အယူဆရှိသူတွေကသတင်းမှားတွေထုတ်လွှင့်နေတဲ့ကြားကပဲအမေရိကန်မက္ကဆီကိုကနေဒါကုန်သွယ်ရေးသဘောတူညီချက် USMCA လို့ခေါ်တဲ့အဲ့ဒီသဘောတူညီချက်ကိုမက္ကဆီကိုလွှတ်တော်က ပုံထုနယ်မှာထောက်ခံမဲ့114မဲကန့်ကွက်မဲ့၄မဲနဲ့တခဲနဲ့မဲခွဲအတည်ပြုပေးလိုက်ကြတာပါ။ကွန်တိုရေးသဘောတူညီချက်ကိုအတည်ပြုလိုက်နိုင်တဲ့အတွက်မက္ဆီကိုသမ္မတအန်ဒရက်စ်မန်နွေလ်လိုပက်စ်အိုဘရာဒိုကိုသမ္မတဒေါ်နယ်ထရမ့်ကကျေးဇူးတင်ကြောင်းပြောကြားလိုက်ပြီးအမေရိကန်လွှတ်တော်ကလည်းအလားတူအတည်ပြုပေးဖို့အချိန်တန်ပြီလို့ Twitter လူမှုကွန်ရက်ကနေပြောကြားလိုက်ပါတယ်။မြောက်အမေရိကတိုက်လွတ်လပ်သောကွန်တိုမှုသဘောတူညီချက် NAFTA နေရာမှာအစားထိုးမဲ့ဒီ USMCA သုံးနိုင်ငံသဘောတူညီချက်ကိုမက္ဆီကိုနိုင်ငံကပထမဆုံးအတည်ပြုပေးတာဖြစ်ပါတယ်
။နယူးဇီလန်နိုင်ငံမှာဒီ semi automatic လက်နက်တွေကိုရှင်းလင်းရေးအစီအစဉ်ဖြစ်တဲ့အစိုးရကပြည်သူတွေစီကနေလက်နက်ပြန်ဝယ်တဲ့အစီအစဉ်ကိုဒီကနေ့စတင်ပါတယ်။6လကြာမဲ့တနက်ပြန်ဝယ်မဲ့အစီအစဉ်ကြောင့်တားမြစ်ထားတဲ့လက်နက်အများအပြားလူလူကြားထဲမှာရှင်းသွားလိမ့်မယ်လို့ညွှန်လင်းတဲ့အကြောင်းရဲအရေးဆိုင်ရာဝန်ကြီး Stuart Nash ကပြောပါတယ်။Christchurch မြို့ကဗလီနှစ်ခုမှာလူအများအများသေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်း semi automatic လက်နက်တွေအသုံးပြုမှုကိုပိတ်ပင်ထားတာပါလက်နက်တွေပြန်ဝယ်ပြီးဒီလက်နက်ပိုင်သူတွေကိုအရေးယူမှုကနေကင်းလွတ်ခွင့်ပေးတဲ့တခုတည်းသောရည်ရွယ်ချက်ကအန်ဒီရဲ့အများဆုံးလက်နက်တွေပြန့်နှံ့မှုကိုထိန်းချုပ်ဖို့ဖြစ်တယ်လို့ဝင်းဂျီနက်စ်ကပြောပါတယ်လူပေါင်း50သေဆုံးခဲ့တဲ့ဗလီနှစ်ခုမှာပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းတလအကြာမှာပဲဒီစစ်သုံးပုံစံ semi automatic လက်နက်တွေနဲ့တိုက်ခိုက်ရေး rifle တနက်တွေကိုနိုင်ငံထဲမှာတားမြစ်ရေးဥပဒေကိုလွှတ်တော်မတ်တွေအတည်ပြုခဲ့ပါတယ်ဒါတွေမကကြီးစံအမြောက်အများပါတဲ့ခြေကတ်တွေတာမန်ရိုင်ဖယ်တွေကိုတိုက်ခိုက်ရေးရိုင်ဖယ်တွေလိုတလဆက်ပစ်နိုင်အောင်လုပ်ပေးတဲ့ကိရိယာတွေကိုလည်းတားမြစ်ခဲ့ပါတယ်ရှင်
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9309လိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်ဒီအမေရိကန်တန်ကဂျာတာပရင်းတီညပိုင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာ TR3 လူကုန်ကူးမှုအစိုးဆုံးနိုင်ငံစီးရင်ထဲမှာထည့်သွင်းဖော်ပြထားပါတယ်။လူကုန်ကူးမှုတက်ဖြည့်ရေးမှာမြန်မာအစိုးရအနေနဲ့အနည်းဆုံးလှုပ်ဆောင်တဲ့စံနှုန်းစံထားတွေမပြည့်တဲ့အပြင်လူကုန်ကူးမှုတက်ဖြည့်ရေးတိုးတက်လာအောင်တိသာထင်ရှားတဲ့ကြိုးပမ်းမှုတွေလည်းမရှိခဲ့ဘူးလို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။လူကုန်ကူးမှုတက်ဖြည့်ရေးမှာမြန်မာအစိုးရအနေနဲ့ထင်ရှားတဲ့ကြိုးပမ်းမှုတွေမတွေ့ပေမဲ့လို့လည်းလူကုန်ကူးသူတွေကိုအရေးယူတာတွေနဲ့လူကုန်ကူးမှုကာကွယ်ရေးအစီအစဉ်တွေကိုတော့ဆက်ပြီးဆောင်ရွက်နေတာတွေရှိတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းလိမ်မိုင်းဆိုင်ရာလူကုန်ကူးမှုအပါအဝင်တခြားလူကုန်ကူးမှုတွေမှာအစိုးရနဲ့တမတော်အရာရှိတချို့တော်ဝတ်ပြီးပါဝင်ပတ်သက်တာတချို့ရှိတာကြောင့်လူကုန်ကူးသူတွေကိုအရေးယူတဲ့နေရာမှာလည်းအဟန့်အတားတွေဖြစ်နေတယ်လို့အမေရိကန်နိုင်ငံကြားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နေဇတ်ဒေတာကစစ်ပွဲတွေကြောင့်ရိုဟင်ဂျာအပါအဝင်တခြားလူနည်းစုတိုင်းရင်းသားတွေအများအပြားဒုက္ခတွေဖြစ်နေပြီးသူတို့ဟာလူကုန်ကူးခံရမဲ့အန္တရာယ်တွေရင်ဆိုင်နေရတယ်လို့လည်းအစီရင်ခံစာကထောက်ပြပါတယ်။မြန်မာစစ်တပ်အနေနဲ့လည်းကလေးစစ်သားစုဆောင်းမှုတွေဆက်ရှိနေသလိုစစ်ပွဲတွေအတွေ့အရသားတွေကိုအတင်းအဓမ္မခေါ်ယူလုပ်ကားပေးခိုင်းတာမျိုးလည်းရှိနေတယ်လို့ထောက်ပြထားပါတယ်။ဒီနေ့တခါထုတ်ပြန်တဲ့အမေရိကန်နိုင်ငံကြားရေးဌာနရဲ့နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာမနှစ်2018ခုနှစ်ကစလို့ TR3 အစိုးဆုံးနိုင်ငံစီးရင်ထဲမှာဖော်ပြခံရပါတယ်ခင
်ဗျမြန်မာနိုင်ငံမှာလျှက်စစ်ဓာတ်အားမလုံလောက်တဲ့ပြဿနာကစီးပွားရေးတိုးတက်ဖို့အဟန့်အတားဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကပြောကြားခဲ့ပါတယ်နိုင်ငံတော်ဝန်လျှက်စစ်မီလုံးဝမရတာနဲ့ရတချက်မရတချက်ဖြစ်နေတာကနိုင်ငံရဲ့စွန့်အင်ကဏ္ဍမှာကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေတယ်လို့2019ဇွန်လအတွက်ကမ္ဘာ့ဘဏ်ရဲ့စီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာဖော်ပြထားတာပါလျှက်စစ်ဓာတ်အားလိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့မြန်မာနိုင်ငံမှာဒီကဏ္ဍအတွက်နှစ်ဆတိုးမြင့်ရင်းနှီးမြှုပ်နှံမှုလိုသလိုစီမံကိန်းတွေကိုတုံးစမြန်မြန်အကောင့်ထဲပေါ်တင်တယ်လို့အကြံပြုထားပါတယ်။မီတာကားတွေကိုတိုးကောက်ဖို့လိုအပ်တယ်လို့လည်းအကြံပြုပါတယ်။လျှက်စစ်ဓာတ်အားပေးဝေတဲ့ကဏ္ဍအနေနဲ့လုပ်ငန်းလည်ပတ်ရေးလုံလောက်တဲ့ဝင်ငွေရရှိအောင်လို့ဓာတ်အားကတိုးကောက်ဖို့လိုတယ်လို့ဆိုပါတယ်။လျှက်စစ်ဓာတ်အားသုံးစွဲမှုဟာ2030ခုနှစ်မတိုင်ခင်မှာပြန်မြလိုအပ်ချက်ကနှစ်စဉ်17ရာခိုင်နှုန်းတိုးလာလိမ့်မယ်လို့လည်းကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတွေပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နဲ့လျှက်စစ်မီပေးဝေတဲ့ဝန်ဆောင်မှုတိုးတက်ဖို့အတွက်လျှက်စစ်ဓာတ်အားနဲ့ပတ်သက်တဲ့အခြေခံအခက်အခဲကိုဖြေရှင်းဖို့လိုအပ်တယ်လို့လည်းကမ္ဘာ့ဘဏ်ရဲ့2019ဇွန်လအတွက်စီးပွားရေးစောင့်ကြည့်အစဉ်ခံစာထဲမှာထောက်ပြထားပါတယ်မြန်မာနိုင်ငံမှာရန်ကုန်လိုမြို့ကြီးမှာတော့အလှည့်ကျမီပေးစနစ်နဲ့လျှက်စစ်မီပေးနေရပါတယ
်အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ကြံဖိုင်းမျိုးတွေကိုတရားမဝင်ခိုးဝင်လာတဲ့ရဟင်ဂျာမင်းကလေးရှိဦးကိုဖမ်းဆီးမိလိုက်ကြောင်းမီဇိုရမ်ရဲတပ်ဖွဲ့ကဗုဒ္ဓနယ်မှာပြောပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်လလောက်ကအလားတူခိုးဝင်လာတဲ့ရဟင်ဂျာမျိုးသမီးရှိဦးကိုဖမ်းဆီးမိပြီးတဲ့နောက်မှာထပ်မံဖမ်းမိတာလည်းဖြစ်ပါတယ်။သူတို့ကိုလူမောင်ခိုကူးသူတွေကခေါ်လာတာလို့တန်တရားရှိခံထားရတဲ့အဲ့ဒီအမျိုးသမီးငယ်ရှိဦးကိုမြို့တော်အိုက်ဇောနဲ့ကီလိုမီတာ130အကွာ ဒရန့်လန်ကျွာမှာဖမ်းမိလိုက်တယ်လို့ဆိုပါတယ်အသက်15နှစ်ကနေ16နှစ်အကြာရှိတဲ့မိန်းကလေးငယ်တွေကိုလူမောင်ခုကူသူတွေကဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကနေဖမ်းဆီးခေါ်ဆောင်ပြီးမြန်မာနိုင်ငံကတဆင့်တင်သွင်းလာတာလို့တာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့ဧပြီလ23ရက်နေ့တုန်းကလည်းအသက်18ကနေ22နှစ်အကြာရိုဂျာမျိုးသမီး10ဦးကိုမီဇိုရမ်ပြည်နယ်နဲ့အာတန်ပြည်နယ်အကြာကရွာတရာမှာဖမ်းမိခဲ့ကြပါတယ်
ဖွံ့ဖြိုးပြီးနိုင်ငံတွေကအမှိုက်တွေအာရှကိုတင်ပို့နေတာတားမြစ်ရေးအာဆီယံခေါင်းဆောင်တွေကိုတောင်းဆိုဖို့အတွက်အာရှတလွားကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေပြင်ဆင်နေကြပါတယ်ကုန်ကြမ်းအဖြစ်ပြန်သုံးနိုင်တယ်လို့ဆိုတဲ့ plastic တွေ electronic ပစ္စည်းဟောင်းတွေအရှိတောင်အာရှကိုတင်ပို့နေကြတဲ့အတွက်ဒီဒေတာဟာကမ္ဘာအမှိုက်ပုံကြီးလို့ဖြစ်နေပြီလို့လှုပ်ရှားသူတွေကပြောကြပါတယ်ရေရှည်တည်တံ့ရေးဘလို့တိုးမြင့်ပူပေါင်းဆောင်ရွက်ကြမလဲဆိုတာကိုအာဆီယံခေါင်းဆောင်တွေထိုင်းနိုင်ငံဘန်ကောက်မြို့တော်မှာ၄ရက်ကြာဆွေးနွေးနေကြတာပါကုန်ကြမ်းအဖြစ်ပြန်သုံးနိုင်မယ့်အမှိုက်တွေကိုတရုတ်နိုင်ငံကအရင်ကဝယ်ယူနေတာဖြစ်ပေမဲ့နိုင်ငံသားကအမှိုက်တွေကိုမဝယ်တော့ဘူးလို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ဒီအမှိုက်ကုန်တက်တာကြီးတွေဟာစီကံသိမ့်မတင်ကြတဲ့အရှိတောင်အရှာနိုင်ငံတချို့ရဲ့စိတ်ကန်းတွေမှာတောင်းတင်းနေပါတယ်ဒါကြောင့်ဒီအမှိုက်တင်သွင်းမှုကိုအာဆီယံကတားမြစ်ဖို့လိုလားတယ်လို့ထိုင်းသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကပြောပါတယ်တရုတ်နိုင်ငံပြီးရင်ကမ္ဘာပင်လယ်သမုဒ္ဒရာတွေကိုပလတ်စတစ်အမှိုက်နဲ့ညင်ညမ်းအောင်အလုပ်ဆုံးအင်ဒိုနီးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံကခေါင်းဆောင်တွေအာဆီယံစည်းဝေးပွဲကိုတက်ရောက်နေကြပါတယ်
မဟာမိတ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်ဆောင်ရွက်နိုင်မှုရွေတဲ့ခီးစဉ်စတင်ဖို့တရုတ်သမ္မတရှီကျင်းပင်ဟာဒေသဆန္ဒရှင်ဒီကနေ့ညနေပိုင်းမှာပဲမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယောင်ကိုရောက်သွားပါပြီ။ဒီခီးစဉ်အတွင်းမြောက်ကိုရီးယားနဲ့အမေရိကန်ကြားလက်ရှိပြုလုပ်နေတဲ့နျူကလ িয়ার အရေးဆွေးနွေးမှုကိစ္စတွေပါဆွေးနွေးကြဖို့ရှိနေပါတယ်။နေ့ရက်ကြာမဲ့သမ္မတရှီရဲ့ခီးစဉ်ဟာတရုတ်ခေါင်းဆောင်တဦးအနေနဲ့ဆယ်လင်းနှစ်အတွင်းမြောက်ကိုရီးယားနိုင်ငံကိုပထမဆုံးအကြိမ်သွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ခီးစဉ်မစတင်ခင်မှာပဲကိုရီးယားကျွန်းစုကိစ္စပြည်လဲရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးရဲ့ကျုံးပတ်မှုတွေကိုချီးကျူးရေးသားထားတဲ့သမ္မတရှီရဲ့စာတမ်းတို့တစ်ခုကိုတရုတ်အစိုးရပိုင်းသတင်းစာနဲ့မြောက်ကိုရီးယားသတင်းမီဒီယာတွေမှာရေးသားဖော်ပြခဲ့ကြပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့ကြီးညာပေးသွားတာဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ပထမဆုံးတော့ဒီ H1N1 ရာသီတုတ်ကွေးနဲ့ဆိုင်တဲ့သတင်းတွေကိုပြောပြကြပါတယ်ဒီမြန်မာနိုင်ငံမှာ AH1N1 အမျိုးအစားတုတ်ကွေးရောဂါပိုးချောင်သေဆုံးသူဦးရေ9ဦးထိရှိနေဖြစ်ပြီးတော့ရောဂါပိုးတွေ့ရှိထားသူ14ဦးရှိနေကြောင်းကျန်းမာရေးနဲ့အကသာဝန်ကြီးဌာနကပြုလုပ်တဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာကြေညာထားပါတယ်သေဆုံးသူတွေရောဂါပိုးရှိသူတွေရဲ့အတိုင်းအဝန်ပတ်ဝန်းကျင်တွေကိုလည်းကျန်းမာရေးဦးစီးဌာနကစောင့်ကြည့်နေပြီးတော့ကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့လည်းတာဝန်ရှိသူတဦးက VOA ကိုပြောပါတယ်အပြည့်စုံကိုတော့ VOA သတင်းနောက်ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံလုံးအတိုင်းအတာနဲ့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းတို့မှာAH1N1 PDM09 အမျိုးအစားရာသီတုတ်ကွေးရောဂါကြောင့်တည်ဆုံးသူလူနာပေါင်း9ဦးရှိပြီးရောဂါပိုးတွေ့ရှိသူ14ဦးရှိတာကြောင့်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာကုသရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတီယာလကအခုလိုပြောပါဗျာ
H1N1 PDM09 တွေ့တဲ့လူနာကျွန်တော်14ဦးရှိပြီဖြစ်ပါတယ်အဲ့ဒီနဲ့ဇွန်လအပြင်မှာဖြစ်ပွားသူလူနာကတော့10ဦးဖြစ်တယ်အဲ့မှာရန်ကုန်တိုင်းဒေသကြီးကရေဦးတည်ဆုံးပြီးတော့စကိုင်းတိုင်းဒေသကြီးကတူးပေါ့ဒါစုစုပေါင်း5ဦးတည်ဆုံးခဲ့ပါတယ်ဒါအခုချိန်ထိပေါ့လေဒီမှာ
လက်ရှိမှာတည်ဆုံးသွားတဲ့လူနာတွေနဲ့ယောဂပိုးတွေ့ရှိထားသူတွေရဲ့အိမ်သားတွေပတ်ဝန်းကျင်တွေကိုကျန်းမာရေးဝန်တန်းတွေကလေ့လာစောင့်ကြည့်တာတွေနဲ့ကြိုတင်ကာကွယ်ရေးတွေပြုလုပ်ပေးနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနကညွှန်ကြားရေးမူဒေါက်တာ WA ကအခုလိုပြောပါတယ်
ဒီပါ surveillance ကကျမတို့ရှိတဲ့ကျန်းမာရေးဝန်ထမ်းတွေဟာတိကျုံးသူကြီးနေထိုင်တဲ့အာအိမ်နဲ့ပတ်ဝန်းကျင်မှာဒီရာသီတုတ်ကွေးလက္ခဏာတွေရှိမရှိကိုစောင့်ကြနေတာနောက်ရှိလို့ရှင်ကျမတို့အဲ့ဒါကိုသိနေอยู่ရယ်သိနေอยู่ပြီးလို့ရှင်ပြင်းထန်လက္ခဏာတွေတွေ့ရဆိုလို့ရှင်တက်ဆိုင်ရာပြည်ုံစီရန်တွေအချိန်မီပြောကြားဖို့လို့အတွက်ကိုလုပ်တာလေ
စကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းညီပြည်တော်နဲ့ရန်ကုန်တိုင်းတွေမှာယောဂပိုးတွေ့ထားရပြီးရန်ကုန်တိုင်းအတွင်းမှာအဖြစ်များနေတယ်လို့လဲကျမကြီးဦးစီးဌာနကအသိပေးထားပါတယ်အခုလိုရာသီမျိုးမှာအေးမီတုတ်ကွေးဖြစ်တဲ့သူတွေအနေနဲ့လိုင်းနာဆောင်ရွက်ဖို့ကိုလည်းပြည်သူ့ကျမကြီးဦးစီးဌာနအသိပညာမြင့်တေဦးစီးဌာနကအခုလိုအသိပေးထားပါတယ
်သူယောဂပိုးကတက်ရှူလမ်းကြောင်းကနေပြီးတော့တဆင့်ကူတာတက်ရှူလမ်းကြောင်းကနေတဆင့်ကူလို့ရှင်ဘလို့ထွက်မလဲဆိုနှာချေလိုက်ရင်ချောင်းဆိုးလိုက်လို့ရှင်ဒီယောဂပိုးတွေကလေထဲကိုထွက်သွားတယ်ထွက်သွားပြီးတော့နောက်တစ်ယောက်ကိုပြန်ပြီးတော့ကူတယ်အဲ့တော့နှာချေတဲ့ချောင်းဆိုးတဲ့လူကကိုယ့်ဟာသားကိုအုပ်ထားဖို့လိုသလိုကိုယ်ဘေးမှာလာပြီးတော့နှာချေမယ်ချောင်းဆိုးမယ်ဆိုလို့ရှိရင်လည်းကိုယ့်ရဲ့နှာခေါင်းနဲ့ပါးစပ်ကိုတိတိကျကျအုပ်ထားဖို့လိုလိုပါတယ်။နောက်ပြီးတော့ဒါတွေကဘတ်စကားမှာဆိုလို့ရှိရင်လည်းနှာချေလိုက်တယ်ပေါ့နော်။ပြန်သွားတယ်။ တနေရာမှာသွားပြီးကင်လိုက်မိတယ်ဒီလက်ကနေပြီးတော့ယောဂပိုကူးနိုင်တယ်ဒါကြောင့်မလို့လက်ကိုလည်းဒီဆက်ပြားရင်းနဲ့ဆေးဖို့လို့လိုပါတယ
်ယောဂပိုကာကွယ်ဆေးထိုးမဲ့သူတွေအနေနဲ့အရင်ဆုံးဆရာဝန်နဲ့တိုင်ပင်ပြီးမှသာထိုးဖို့ကိုလည်းကျမရဲ့ဦးစီးဌာနကတိုက်တွန်းထားပါတယ် H1N1 ယောဂပိုးနဲ့ပတ်သက်ပြီးဖြစ်လေရှိတဲ့လက္ခဏာတွေကိုကူးစက်ယောဂတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာထွန်းနေကအခုလိုပြောပါတယ
်ကိုကနေထိုင်မကောင်းဘူးဆိုရင်တော့လူအများရှိတဲ့နေရာကိုသွားတာကိုတန်းနေဆိုရှောင်ကျဉ်ဖို့ကိစ္စဒါလေးတွေကိုလုပ်ပေးဖို့လိုပါတယ်ဒီဟာကတော့ကျွန်တော်တို့တောက်လျှောက်စောင့်ကြည့်ကြည့်ရှုတဲ့ယောဂဖြစ်ပါတယ်နောက်တစ်ခုကတော့ဒါဒီ seasonal flu လို့ခေါ်တဲ့ရာသီတုပ်ကွေးပါကျွန်တော်တို့ဒါဒီဟိုဒီပုံမှန်ဒီလိုတင်မှာပဲဖြစ်နေတာဆိုတော့ဒီတမျိုးတည်းမဟုတ်ပါဘူးတကယ်ဆိုရင်တော့တုတ်ကေယောဂဖြစ်စီတဲ့တခြားယောဂဘူးမျိုးစားလည်းရှိပါတယ်ဒါပဲ H1N1 ပါ H3N2 ဆိုတာလည်းရှိပါတယ် B မျိုးစားဆိုလည်းရှိပါဒါတွေပုံတော့တော့ဒီမှာပဲတုတ်ပေးနေတယ်လှည့်ပြီးတော့ဖြစ်ပေါ်နေတာပါကျွန်တော်စမ်းသပ်စစ်ဆေးတယ်မှာလည်းဒီတမျိုးတည်းမကဘာကျန်တယ်လည်းကျွန်တော်တို့ပြေးထားတာလည်းရှိပါတယ
်ကျန်းမာရေးဦးစီးဌာနကတော့ပြည်သူလူထုတွေအနေနဲ့ယောဂနဲ့ပတ်သက်ပြီးစိုးရိမ်တကြီးမဖြစ်ဖို့နဲ့အသက်အရွယ်ကြီးသူတွေကလေးသူငယ်တွေနဲ့ယောဂဘူးအခန့်ရှိသူတွေသာပိုတတိထားဖို့အတိပေးထားတာပါတုကွေးယောဂဖြစ်ပွားနေတယ်လို့တန်လျာရှိရင်ပြည်သူတွေအနေနဲ့ချက်ချင်းပြည်သူစေယုံတွေစီကိုအမြန်ဆုံးကုသမှုလာရောက်ခံယူကြဖို့ကိုလည်းပြည်သူလူထုကိုတိုက်တွန်းထားပါတယ်လက်ရှိအဖြစ်တော့ကျမရဲ့ဝန်ကြီးဌာနတနိုင်ငံလုံးအနေနဲ့ H1N1 တုကွေးယောဂကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်အများပြည်သူလှုပ်ရှားသွားလာနေတဲ့လူနေထူထပ်တဲ့နေရာတွေမှာ H1N1 တုကွေးယောဂပညာပေးလုပ်ငန်းတွေလုပ်နေတယ်လို့စေယုံတွေကိုလည်း H1N1 ယောဂပိုကူတာဖို့ကျမ၏အထောက်အကူပစ္စည်းတွေကိုကူညီထောက်ပံ့ပေးနေတယ်လို့ကျမ၏တာဝန်ရှိသူတွေကပြောပါတယ်ယောဂပိုးဟာအသက်ရှူလမ်းကြောင်းကနေတဆင့်လူလူချင်းကူးစက်တာမှုနယ်စပ်အဝင်အထွက်တွေအထူးသဖြင့်လေဆိပ်တွေမှာအပူချိန်တိုင်းကိရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျမ၏ဦးဇနကပြောပါတယ်ခင်ဗျာ
ဒီသတင်းတော့ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအကြောင်းကိုပြောပြကြပါတယ်အစိုးရရဲ့အမျိုးသားပြန်လည်တင့်မြဲရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ဆွေးနွေးပွဲဟာဒီကနေ့အထိနေရာမတက်မနိုင်သေးတာကြောင့်ကြန့်ကြာနေသလိုတစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေပါတယ်ဒီတိုက်ပွဲဟာတအောင်းပလောင်တပ်ဖွဲ့နဲ့အဓိကဖြစ်ပွားနေပြီးတော့ဒီလအတွင်းမှာပဲအနည်းဆုံးတိုက်ပွဲ10ကြိမ်ထက်မနည်းဖြစ်ခဲ့တယ်လို့တအောင်းပလောင်တပ်ဖွဲ့ဘက်ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့မြို့သားပြန်လည်တင့်ပြရေးနဲ့ငင်းချိုင်းဘူဌာန NRPC နဲ့ KIA ကချင် MNDAA ကိုကတ် TNLA တအန်းပလောင် AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ဆွေးနွေးပွဲဟာပြီးခဲ့တဲ့လနောက်ဆုံးပတ်ကတွေ့ဆုံဖို့ရထားခဲ့ပေမဲ့နေရာမတက်မတ်နိုင်တာကြောင့်အခုဆိုရင်တလနီးပါးကြာမြင့်လာပြီဖြစ်ပါတယ်နှစ်ဖက်တွေ့ဆုံနိုင်မဲ့အခြေအနေကိုဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကိုမေးမြန်းရမှာအခုလိုဖြေကြားပါတယ
်။နေရာအဆင်မပြေသေးဘူးအခုညနေနေသေးတယ်ဖြစ်ပါတယ်။
မြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်ကမူဆယ်မြို့ကိုရွေးချယ်ထားပြီးအစိုးရဘက်ကရွေးချယ်တဲ့နေရာတွေကိုတော့လုံခြုံရေးအရလက်မခံနိုင်တာဖြစ်ပါတယ်။ဧပြီလ30ရက်နေ့နောက်ဆုံးဆွေးနွေးစဉ်မှာတော့ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးကိုအဓိကဆွေးနွေးခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲကြန့်ကြာနေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေကြောင်း TNLA တအန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကပြောပါတယ်။
တပ်မတော်ဖြစ်တယ်မင်းကလည်းတင်းနေကျတော့ဘယ်ရတော့မန္တလေးနဲ့မပူရနာမဖြစ်တယ်ဒီနေ့ကျတော့ဥက္ကံမြို့နယ်ကလည်းမအောင်စစ်စီရနေတော့အနာမဖြစ်တယ်အဒီလာထဲမှာဟောဆေးကြီးလို့ရှိတိုင်းဒီကျော်လာပါလားဆေးကြီးလို့ရှိတယ
်ဒီကနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတပ်မတော်ပြောခွင့်ရသူတွေကိုဆက်သွယ်မေးမြန်းရမှာတော့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးကိုခိုင်မြို့နယ်ကအစိုးရတာဝန်ရှိသူတဦးကတော့ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အပေါ်အခုလိုပြောပါတယ်
မနေ့ကတော့သူတို့အဲ့မှာနည်းနည်းလေးထိတွေ့မှုလေးအခဏလောက်ရှိခဲ့တယ်ခုနှစ်နာရီခွဲလောက်ကပေါ့အဲ့လောက်လောက်ပဲဒါပဲကျန်တာဘာမှတော့ထူးခြားမှုမရှိပ
ါပြီးခဲ့တဲ့တနင်္ဂနွေနေ့ကကိုခိုင်မြို့နယ်မော်ဟန်ကျေးရွာအုပ်စုအတွင်းအစိုးရတပ်မတော်နဲ့ပလောင်တပ်ဖွဲ့ကြာဖြစ်ပွားတဲ့တိုက်ပွဲကြောင့်တိုက်ပွဲဖြစ်ပွားရအနည်းကအမျိုးသမီးတက်ကြီးရွယ်အိုတွေနဲ့ကလေးငယ်200လောက်ဟာမော်ဟန်ကျေးရွာကိုတိမ်းရှောင်နေကြပါတယ်ဒီရပိုင်းအတွင်းမှာတော့တရုတ်မြန်မာနယ်စပ်အခြေစိုက် UWSA NDAA မိုင်းလာ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC အစည်းအဝေးကိုပန်ဆန်းမြို့မှာကျင်းပခဲ့ကြောင်းနဲ့ဒီအစည်းအဝေးမှာအစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအကြား bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးကိုသဘောတူခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးဘူမူတိုက်အကြော်ကိုမေးမြန်းရမှာ
โอเคดีครับแต่จริงๆแล้วเซตตรงนี้อ่ะดิ FCSC อ่ะตัวคอมดีเลยใช่มั้ยดูคอมแล้วดูสกรีนอ่ะใช่ดูเอมิเตอร์เราจะมาได้ว่าก็ไม่ดีอ่ะคุณน่ะรู้เนี่ยได้เซตตัวด้วยใช่มั้ยครับ
FPNCC ก็ตาวินชิดูฤကိုเซตตวยแก่ไปมั้ยเซตตวยโลไม่ยากแก่บ่าวဝမိုင်းလာနဲ့ SSPP ရှမ်းအဖွဲ့တွေဟာအစိုးရနဲ့ bilateral နှစ်ဖက်သဘောတူအပြည့်အစုံချုပ်ကိုချုပ်ဆိုထားပြီးဖြစ်ပါတယ် FPNCC မှာပါဝင်တဲ့အဖွဲ့9ဖွဲ့လုံးကို NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးရေးအတွက်ကိုအစိုးရဘက်ကတိုက်တွန်းတာတွေရှိနေပါတယ
်ဖီရီသတင်းနောက်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ American နိုင်ငံကချင်းတိုင်းသားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းချေချာနေထိုင်သူတွေထဲမှာချင်းတိုင်းသားတွေလည်းအများစုပါဝင်ပါတယ်။ Maryland ပြည်နယ် Jessup မြို့မှာနေထိုင်သူမတ်ဂျီချင်မိတ်ဟာအမေရိကကိုရောက်ခါစမှာရရအလုပ်ကိုလုပ်ခဲ့ပေမဲ့အခုခါမှာတော့ကုန်းစုံဆိုင်လေးဖွင့်ပြီးတော့သူ့ရဲ့အမေရိကန်အိမ်မက်တွေအကောင့်ထဲပေါ်လာဖို့ကိုစူးစမ်းနေသူဖြစ်ပါတယ်။အခုလိုဈေးဆိုင်ဖွင့်နိုင်ဖို့အတွက်ဘလောက်စူးစမ်းရုံကန်ခဲ့ရလဲဆိုတာနဲ့ဒီကုန်းစုံဆိုင်လေးမှာဘာတွေရနိုင်လဲဆိုတာကိုတော့ကိုအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
2009ခုနှစ်မှာမတ်ကြည်ချင်းမိတ်ဟာချင်းပြည်နယ်ကနေအမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်နဲ့ရောက်ရှိခဲ့တာပါနယူးယောက်ပြည်နယ်ကမြို့လေးတစ်မြို့ကိုစတင်ရောက်ရှိခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကရွှေ့ပြောင်းချေချသူဒုက္ခသည်တွေအတော်များများနေထိုင်တဲ့ Washington DC area ကို2014ခုနှစ်မှာပြောင်းရွှေ့လာပြီးဈေးဆိုင်ဖွင့်ခဲ့တာပါဒီလိုဆိုင်ဖွင့်ပြီးတော့ကိုပိုင်လုပ်ငန်းထူထောင်တဲ့အခါမှာအတွေ့အကြုံလည်းမရှိတာကြောင့်အခက်အခဲတွေအများကြီးတွေ့ရပါတယ် Asian American ကုန်စုံဆိုင်ပိုင်ရှင်မတ်ကြည်ချင်းမိတ်ကအခုလိုပြောပါတယ်
ကိုကဆိုင်စားဖို့မဆန်တလောက်စုမယ်။ဥပမာတသိန်းစုမယ်။အဲ့ဒီတသိန်းထဲမှာဘလောက်ကိုအိမ်အတွက်သုံးမယ်။ဘလောက်ကိုဆိုင်ခန်းအတွက်သုံးမယ်။ဘလောက်ကိုပစ္စည်းဝယ်ဖို့အတွက်အဲ့လိုမျိုးစီစဉ်ထားတဲ့အထဲမှာကျွန်မတို့စဉ်းစားထားတဲ့ထဲမှာစည်ရင်းထဲမှာမပါတဲ့နေရာတစ်ခုဒီဆိုင်ခန်းမှာ3000လောက်ကုန်သွားတယ်။အဲ့ဒီမှာလည်းအခက်ကြုံတယ်
ဒါပြင်ဈေးဆိုင်ဖွင့်ရမှာလိုင်စင်တွေယူရတာနဲ့ဆိုင်ကမ်းဖွဲ့စည်းပုံကအစပုံဆွဲရမှာသက်ဆိုင်ရာကျွမ်းကျင်သူတွေကိုအလုပ်အပ်ရတာကြောင့်ဆိုင်ဖွင့်မှုအချိန်6လလောက်ယူရတဲ့အကြောင်းသူကပြောပါတယ်မေရီလန်ဗာဂျီးနီးယားနဲ့ဝါရှင်တန်ဒီစီမှာမြန်မာပြည်ကနေရွှေ့ပြောင်းအခြေချနေထိုင်သူခန့်မှန်းခြေတောင်ငနန်းနီးပါးအတွက်မြန်မာပစ္စည်းအစားအစာအလွယ်တကူဝယ်ယူခြင်းတွေအတွက်အဆင်ပြေစေဖို့အခုလိုဆိုင်ဖွင့်တာဖြစ်တယ်လို့ဆိုပါတယ်လော်ရဲမျိုးကဈေးလာဝယ်သူဒေါ်ဒမ်ဟက်ကစ်ကန်က
ကိုစားချင်တာလည်းအဆုံရတယ်ပြင်ဆိုင်လာရတာလည်းပျော်တယ် location လည်းကောင်းတယ်ပြင်ကျွန်တော်တို့ပမာပြည်သားအချင်းချင်းလည်းပေါ့နော်ကျွန်တော်တို့တယောက်နဲ့တယောက်ပံ့ပိုးတာလည်းဖြစ်တာပေါ့နော
်ဒီဆိုင်မှာမြန်မာပြည်ကအစားအစာပြင်ရိုးရာအဝတ်အထည်တွေလည်းရောင်းပါတယ်ဘော်တီမိုးမျိုးကဈေးလာဝယ်သူကိုစုံတို့က
ကျွန်တော်ချင်းရရခွာအဝတ်စားကြီးဟောပြမကျွန်တော်တို့ချင်းဝတ်စားကြီးနော်ရှိတယ်နော်အဲ့ဒါတွေကိုဝယ်တယ်ပြမဘာလဲအုတ်ထုတ်ရစချင်းအုတ်စားကြီးဆိုကျွန်တော်ပူပစ်ကြတယ်အဲကျွန်တော်ချင်းဥစားဥစားဒီပေါ့နော်အဲဘောင်းမွေဒီမင်းလေးစင်တော့စကတ်ဒီပေါ့နော်အဲအဲ့လိုမျိုး
မြန်မာနိုင်ငံကနေလိုချင်တာတွေကိုတက်ရိုက်မှာယူရတာတဲ့အခုလိုဆိုင်မျိုးရှိနေတာကြောင့်အဆင်ပြေလာတယ်လို့ဈေးဝယ်သူတွေကပြောပါတယ်ဒီနေရာဟာဈေးဆိုင်ဆိုတာပြင်မြန်မာနိုင်ငံကနေရင်းမြစ်ကမှာရောက်နေတဲ့သူတွေစုစည်းနိုင်တဲ့နေရာတခုလည်းဖြစ်တာကြောင့်ဆိုင်ဖွင့်ရတာအတိတ်ပဲရှိလာကြောင်းမတ်ကြည်ချင်းမိတ်ကပြောပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာဖြစ်ပါတယ်ကြာခင်မှာတော့အမေရိကန်နိုင်ငံကသူတွေဒီတွေဟာဒီအနာဂတ်မှာဆေးတွေဖန်တီးနိုင်ဖို့အတွက်ဂိမ်းကစားတဲ့သူတွေကိုဘယ်လိုလုပ်မျိုးတွေပေးနေလဲဆိုတဲ့သတင်းကိုပြောပြပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ဒီကနေ့ခြားသတင်းညညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့တန်လွန်ပေးနေပါတယ်။အခုတခါတော့ American ဘက်ကသတင်းပုတ်ကိုဆက်ပြီးတော့ပြောပြကြပါမယ်။ American ပြည်ထောင်စု Washington တက္ကသိုလ်ကသူတွေတီတွေဟာ Nugget စေဝါတွေဖန်တီးဖို့ဂိမ်းကစားတဲ့သူတွေကိုအလုပ်ပေးထားပါတယ်။ Follett ဆိုတဲ့ဂိမ်းဟာဂိမ်းကစားသူတွေအကြတယောက်နဲ့တယောက် protein ပုံစံအစ်စ်တွေကိုဖန်တီးကြတာဖြစ်ပြီးတချို့ပုံစံတွေကအသက်တွေကယ်ဆယ်ဖို့ဖြစ်လာနိုင်ပါတယ်။က Kevin Enoch ရဲ့သတင်းလောကိုတော့ကိုငင်းချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
Washington တက္ကသိုလ်ကစေတိတ်ပံသူတေတီတွေဖန်တီးထားတဲ့ဂိမ်းတစ်ခုဖြစ်ပါတယ် Fourthay လို့နာမည်ပေးထားပြီးတော့ရှုပ်ထွေးတဲ့ 3D ဗဟေတိဂိမ်းလေးနဲ့တူပါတယ် Washington တက္ကသိုလ်က Brian Kopnik ကအခုလိုရှင်းပြပါတယ်
Foldit is a free online computer game that
Foldit
anyone can
play. လူတိုင်းအခမဲ့ကစားနိုင်တဲ့ online computer game တစ်ခုဖြစ်ပါတယ်ကစားတဲ့သူတွေကို protein ပုံစံလေးရအောင်ကျွန်တော်တို့တက္ကသိုလ်မှာသုံးတဲ့အစစ်မြင့် software ကိုသုံးပြီးတော့စက်ခိုင်းတာဖြစ်ပါတယ်
protein ဆိုတာ amino acid အစုအဝေးအရှည်ကြီးဖြစ်ပြီးတော့လူခန္ဓာကိုယ်ထဲမှာအရေးကြီးကိစ္စတော်တော်များများကိုလှုပ်ဆောင်ပေးတာပ
ါ proteins are extraordinary molecules
protein ဟာအလွန်ဆွမ်းတဲ့ molecule တွေပါပုံစံအတိအကျခောက်ထားလိုက်လို့ရပြီးအလွန်ရှုပ်ထွေးတာတွေကိုလုပ်နိုင်ပါတယ်တဘာဝ protein တွေဟာ1 billion ပေါင်းများစွာစင်ကဲပြောင်းလဲလာကြတာပ
ါဒါပေမဲ့ protein တွေမှားခောက်မိရင်တော့ allergy လို့ဓာတ်မတည့်တာကအစ cystic fibrosis ရောဂါလို့အသက်ရှူရခက်ခဲတာဒီဆက်ရောဂါလိုအုံနောက်နဲ့အာယုံကြောပျက်စီးတာတွေဖြစ်လာနိုင်ပါတယ်။မျိုးရိုးဗီဇာနဲ့ဆိုင်တဲ့ရောဂါတွေကိုကူတာဖို့အတွက်ဝါရှင်တန်တက္ကသိုလ်ဆေးသူတေတီ Brian Kopnik လို့ပညာရှင်တွေဟာပရိုတင်းတွေကိုဘယ်လိုခောက်ရမလဲဆိုတာလေ့လာရတာပါ။ဒါမျိုးအလုပ်ဟာစူပါကွန်ပျူတာကြီးတွေအတွက်တောင်ခက်ခဲတာပါ
။ Protein design is a very expansive
Protein ပုံစံဒီဇိုင်းဖန်တီးတာဟာအရန်ကိုခြေပြန့်တဲ့စင်ခေါ်မှုကြီးပါ။ Protein design ပုံစံတွေရေးထွက်လို့မရအောင်ရှိပြီးတော့ကျွန်တော်ကွန်ပျူတာ algorithms ကအစိတ်ပိုင်းနည်းနည်းလေးပဲဖန်တီးနိုင်ပါတယ
်အဲဒါကြောင့် for this ဆိုတဲ့ game ကိုဖန်တီးခဲ့တာပါ game ကစားသူတွေကို protein တွေကိုခောက်ခိုင်းပြီးသူတို့အလုပ်တူတူလုပ်အောင်ဖန်တီးရတာပါခောက်တာကောင်းရင်အမှတ်တွေလည်းအများကြီးရပါတယ်ဝိုင်းရင်ကစားသူ Susan Klinefelter ဟာ protein ခောက်တဲ့နေရာမှာကွန်ပျူတာလိုပဲကျွမ်းကျင်ပါတယ
်ကျွန်မဒီဇိုင်းဖန်တီးခဲ့တဲ့ protein တွေအားလုံးကိုကျွန်မတင်ထားပါတယ်ဘာလို့လဲဆိုတော့အချိန်တိုင်းမှာမတူတာလေးတွေကိုစမ်းချင်ပြီးတူတာတွေကိုထပ်မလုပ်ချင်ပါဘူးပရိုတိန်းခောက်တာအစ်စ်ထွက်လာတာစမ်းသက်ချက်အစ်စ်တခုတည်တင်းထဲမှာပါလာတာနဲ့ကျွန်မအလုပ်ထားတာများလားဆိုပြီးတော့ကြည့်မိပါတယ
်ကစားသူတွေဟာကျွမ်းကျင်လာတဲ့အတွက်အခုအခါမှာသူ့တေတီတွေဟာကစားသူ 9,500 လောက်ကို HIV ပိုးကူးတာနိုင်တဲ့ပရိုတိန်းဒီဇိုင်းမျိုးဖန်တီးပေးဖို့တောင်းဆိုထားပါတယ
် Right now Foldit players are working on
အခုခါမှာတော့ folic ကစားသူတွေအနေနဲ့ကင်ဆာယောဂါကုသယောဂါဓမ္မမဟုတ်ရင်တခြားဆေးနဲ့ယောဂါကုတဲ့နေရာမှာသုံးနိုင်တဲ့ပရိုတင်းလေးတွေဖန်တီးဖို့လုပ်နေကြပါတယ
်ကစားခြင်းသူတွေအနေနဲ့ကတော့အင်တာနက်မှာ fold.id ကိုရှာပြီးဂိမ်းကိုဒေါင်းလုဒ်လုပ်ကစားနိုင်ပါတယ်ခင်ဗျာ
ကြသည်ခင်ကအောင်ဆန်းတော်ရတဲဦးကြောင့်မှကျင်းပတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘ ഹു ရဲ့ညီလာခံကနေလက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုအစိုးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တက်ရောက်ပြီးအလူငွေ300ပံ့ပိုးလှူဒန်းခဲ့တာပါ။အမျိုးဘာသာသာသနာစောင့်ရှောက်ရေးကောင်းဆောင်အောင်မှကျင်းပတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရဆန့်ကျင်ရေးကြေညာချက်ထွက်လာတာလဲ။နောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိုငွေလှူဒန်းတာပါလဲစာရာရီနဲ့ပတ်သက်ပြီး VOA ရဲ့ဇွန်လ22ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3255 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
။တို့ရရှိနေနေနဲ့ကျွန်တော်တို့ရဲ့တရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။ VOA ကနေခြားသောရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းဖြစ်တဲ့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေး30ချက်နဲ့အတူအပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်တွေကိုလည်းတင်ဆက်ပေးတော့ဖို့ရှိပါတယ်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ20ရက်ခြာသပတေးနေ့ညပိုင်းအတန်လွင့်စီစဉ်တွေကို American ပြည်တော်စုမျိုးတော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 2532 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုညပိုင်းထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍဒီမှာတော့ပတ်စင်ချမကြီးကဏ္ဍဥအောင်ခင်ရဲ့မြမအေးသုံးသက်ချက်နဲ့အတူ
TBC ကနေနော်ရှန်ဒုက္ခဒေသကနော် IDP နဲ့ဒီနော် refugee လို့ပြောအရေးခါဖြတ်လိုက်တဲ့အချိန်မှာကြက်အများစု
ကအကြောင်းကိုတော့ပတ်စင်တိုင်းရင်သတင်းလောက်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီတဲကမှချမကြီးကဏ္ဍကိုပထမဆုံးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်ချမကြီးကဏ္ဍမှာတော့အာဂဇာနဲ့ရုတ်တရက်တည်ဆုံးခြင်းအပိုင်းတစ်ကိုတင်ပြပေးသွားမှာပါအောက်စားလောက်တာကြောင့်ရုတ်တရက်သေးဆုံးစေနိုင်တဲ့အခြေအနေတွေရှိနေပြီးတော့အခုလိုမဖြစ်အောင်ကြိုးတင်ကာကွယ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဘယ်လိုအခြေအနေတွေကြောင့်အခုလိုသေဆုံးတဲ့အထိဖြစ်ရပြီးဘယ်လိုကြိုးတင်ကာကွယ်နိုင်ပါသလဲဒီကြောင့်လည်းပတ်သက်ပြီးတော့အရေးပေါ်အထူးကုနဲ့ရန်ကုန်စေယုံကြီးအရေးပေါ်ဌာနကပမောက်ခဌာနမှူးဒေါက်တာမမော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
โอเคရေးပေါ်သူကဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီအားကစားလုပ်တာကြောင့်ဒီတည်ဆုံးမှုရှိတဲ့အနေထားကမြန်မာနိုင်ငံမှာဘလို့အနေထားတွေရှိလဲဆရာကြီ
းအဲအားကစားလုပ်တယ်ဆိုတာကဒီလိုကျမကြီးအတွက်ဒီလိုကောင်းနေတာတခုပဲအားကစားလုပ်လို့တည်ဆုံးမှုတွေဖြစ်ရတယ်ဆိုတာလည်းပဲအားကစားမလုပ်ရင်သူကျမကြီးအချီဒီချက်စီမှုမရှိတဲ့အတွက်ကြောင့်ဒီလိုတည်ဆုံးမှုရှိတာနော်ဒီမှာနေအတွက်ကတော့အားကစားကြောင့်သိုံခြေကနေလာရောက်ကြတာတဲ့လူတွေထဲမှာတော့အထူးသဖြင့်တော့ခိတိုက်တန်ရာကြောင့်ပြီးဆုံးသွားတဲ့လူမျိုးတွေလည်းအားကစားကြောင့်ဖြစ်တာပေါ့နော်။အဲဒီမျိုးကတော့ဒီနှလုံးရောဂါကြောင့်ပြီးဆုံးသွားတဲ့လူမျိုးတွေအမျိုးရကပိုများတာပေါ့။ဒါပေမဲ့နှလုံးရောဂါကြောင့်ပြီးဆုံးတဲ့လူမျိုးတွေကဆေးရုံကြောင့်ပဲဖြစ်အများကြီးအသက်ရှင်နေတော့မရှိအသက်ရှင်မှု chance ပဲတာပေါ့နော်။ဘာလို့လဲဆိုတော့ social city အားကစားပြုလုပ်တဲ့နေရာမှာတွေကဒီလိုပြုစားမှုကောင်းရင်အသက်ရှင်လို့များနိုင်နေဆိုတော့အဲ့ဒါကိုလေဒီလိုလိုဘုဒ္ဓရာရရှိချင်
ဟုတ်ကဲ့ဆရာကြီးအခုဒီနှလုံးနဲ့ပတ်သက်ပြီးတော့ဗောနော်ဒီအာကစားလုံရင်တည်ဆုံးရတဲ့အနေထားမှာဆေးရုံကိုရောက်တာနောက်ကျတာကြောင့်ကောပါလားဆရာကြီးခုနကအရေးပေါ်ပြည့်စုံကူတာမှုမလုံနိုင်တဲ့အပြင်လေ
အထူးသဖြင့်တော့ကျင်းတန်တဲ့အာကစားတစ်ခုကိုလုပ်တာဗောနော်ဘောလုံးကန်နာတို့မာရသွန်ပြေးတာတို့ကြေးလွှားတာတို့ဘောလီဘောကစားတာတို့ဒီလိုကျင်းတန်တဲ့အာကစားတစ်ခုကိုလုပ်ရင်းနဲ့အများအပြည့်နှလုံးထိခိုက်ပြီးတော့ရုပ်ရည်နှလုံးကိုရပ်သွားတဲ့အခြေအနေမျိုးရှိရတာအဲ့လိုအခြေအနေမျိုးတွေမှာရေပေါ်ပြည့်စုံကူတာမှုတွေကိုအားကစားကုန်းထဲမှာသိနေဆိုရင်တော့လူတွေကဟိုဒီတရားဆေးကိုအချိန်မီရောက်လာမယ်ဆိုတော့အဲ့ကျတော့သူကဘာကြောင့်ပြည့်စုံမှုတွေဖြစ်ရလဲဆိုတော့နှစ်မျိုးရှိဒီမက်တစ်ကတော့ဒီအားကစားမှာအတူတူတွဲပြီးတော့ကစားနေတဲ့အားကစားသမားတွေပိုကြည့်တတ်တဲ့ဉာဏ်ကြီးတော့ဒီလိုရေပေါ်နှလုံးကိုရက်တဲ့အခြေအနေကိုအသက်ကပြည့်စုံကူတာပေးနိုင်တဲ့နည်းလမ်းတွေကိုမတတ်တာပေါ့နော်ဒါမှမဟုတ်လည်းပဲပြည့်စုံကူတာတဲ့နည်းလမ်းတွေနောက်ကျနေရတဲ့တစ်ချက်အခုကျကတော့ဒီအခင်းဖြစ်ပေါ်တဲ့အာဂဇာကွင်းနဲ့ဆေးရုံရဲ့ရေပေါ်ဌာနတွေရဲ့ကွာဝေးရလည်းတော်တော်စကားပြောသူတို့ကလည်းအခုဒီလိုဗမာပြည်မှာဆိုရင်ဒီနေ့ကဟိုတရုတ်ဆောင်မြင်းတွေဘလုံးကန်ရင်းနဲ့ဖြစ်တဲ့အခြေအနေမျိုးဆိုရင်အဲဒီပတ်ဝန်းကျင်မှာရှိနေတဲ့လူတွေကတော့ဒီမျိုးလုံးခုံနာရက်သွားတော့ရေပေါ်ပြည်သူတွေကလည်းနီးနေတက်တော့ပြည်သူတွေနဲ့ကျုပ်စည်းကမ်းကိုရောက်ဖို့ကနည်းနည်းချိန်ကြာသွားတဲ့သဘောရှိတယ်ဗောနော်ဒီအခြေအနေနဲ့ချက်ချောင်းအများအပြားအကြမ်းတမ်းမရရပြည်ုံကြီးအသက်ရှင်နေမရှိတာတကယ်လို့ဒါရေပေါ်ပြည်သူကူတာမှုကိုကကတာကွင်းထဲမှာလည်းလုပ်နိုင်တယ်မိဆုံးရေပေါ်ဌာနကိုလည်းလင်းလျင်ကြအောင်သွားနိုင်တယ်ဒါမှမဟုတ်လေဒီလိုလုပ်လို့ရတာကိုပြည်သူကူတာမှုကိုကျေပြနိုင်တဲ့တက္ကသိုလ်ရာဒီကကတာကွင်းမှာအဆင်ပြေရှိနေမယ်ဆိုရင်ဒါမျိုးတွေကြောင့်တော့တက်ရှင်မှု chance ပိုများ
ဟုတ်ကဲ့ဆရာကြီးဒီရေဝပြည်စုကူတာမှုအပိုင်းနဲ့ဒီဆေးရုံအမြန်ရောက်နိုင်မှုပေါ့နော်နောက်ပိုင်းမှာတော့ဒီဆက်တွေပါသုံးနိုင်တဲ့အတွက်ဆရာကြီးအခုလို့ဖြစ်လာတဲ့ခါမှာကွနာရေပေါ်ပြည်စုကူတာရှိတယ်လို့ဒီမဖြစ်ခင်မှာရောကြိုတင်ကာဝယ်နိုင်တဲ့အနေအထားမျိုးရောရှိလားဆရာကြီ
းကဲလို့သူကအကစားဆိုတာကဆိုကျမကြီးကိုလုပ်တာပေါ့နော်ဒါပေမဲ့ကိုယ့်ရဲ့ကျမကြီးအခြေအနေမျိုးတော့ အကစားမလုပ်ခင်ဖြစ်တယ်နော်အကစားကလည်းသူကနှစ်မျိုးရှိတယ်ရှင်ပြန်ရတဲ့အကစားနဲ့ကိုယ့်ရဲ့ကျန်းမာရေးအတွက်လုပ်တဲ့အကစားပေါ့နော်သူတို့တော့ဒီလိုချက်ချင်းနှလုံးကိုရက်လာအောင်ပြင်ထန်တဲ့ခြေနေမျိုးကတော့အများဖြင့်ရှင်ပြန်ပြီးတော့ကစားတဲ့အကစားတွေကိုပို့ပြီးတော့ဖြစ်တယ်သူတို့ကကစားနေရင်ဖြစ်လာတဲ့ယောဂလက္ခဏာအခြေအနေသူတို့ကသတိမထားနိုင်ဒါမှမဟုတ်သတိထားမိရင်တော့မှအမှမဖြစ်တော့ပါဘူးဆိုပြီးသူဆက်ကစားဒီလိုခြေနေမျိုးတွေရှိတော့အဲ့ဒီရှင်ပြန်တဲ့အာဂါရီမှာဒီကြီးကပုံပြီးအဖြစ်များတော့တကယ်တော့အာဂါဘကိုတခုခုတော့မဟုတ်အာဂါဘတခုခုကိုလုပ်တော့မယ်ဆိုရင်မလုပ်ခင်မှာကိုယ့်ရဲ့စက်မာယူခြေနေချက်ချက်တော့မယ်ကိုရှိမှာကိုရိုးရောကရှိသလားပေါ့အခုဒီကိတွေးလို့ရလည်းပဲအာဂါဘသမားတွေမှာဆိုတော့ stroke လူဖြတ်တဲ့အမျိုးဒါမျိုးတွေဖြစ်နိုင်တယ်ဘကိုရဲ့နှလုံးနဲ့ပတ်သက်တဲ့အရာတွေကို ECG လိုက်ကြည့်ပြီးတော့စမ်းသပ်တာလို့ဒါမှမဟုတ်ကျွန်တော် stress ECG ဆိုတာရှိတယ်စက်ပေါ်ကိုပြေးပြီးတော့ ECG အရင်စမ်းသပ်တာအမျိုးတွေစမ်းသပ်ဖို့လုပ်တယ်နောက်ကိုရဲ့တခြားကြည့်ကြယောဂါတွေတခြားဒီအဆုံးနဲ့ပတ်သက်တဲ့ယောဂါတွေအောင်ကျောက်သားတွေယူတွေနဲ့ပတ်သက်တဲ့ယောဂါတွေဒါတွေကိုဒီလိုစစ်သေးတယ်စစ်သေးလို့တရားဝင်နေပြီးတော့အာဂါလုပ်ဖို့အတွက်ပြင်လဲဆိုတဲ့အချိန်ကျမှလုပ်ဖို့ပြင်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ကြိုတင်ကာကွယ်နိုင်တဲ့အနေအထားရောရှိသေးလားဆရာကြီး
ဟိုပထမကျင်းစစ်သေးတဲ့အခါမှာကျွန်တော်တို့ကအပလီကန်လဲတွေ့ကြမှာတွေ့ချို့ယောဂါတွေကကျတော့ချက်ချင်းလက္ခဏာမပြသေးတဲ့အချိန်မျိုးမှာကျမနေတယ်လို့ပဲသူကပြောတယ်အဲ့လိုအချိန်မျိုးတွေမှာကိုယ့်ရဲ့အာဂါဘာပြုလုပ်နေရင်လည်းဖြစ်ပေါ်လာတဲ့ယောဂလက္ခဏာတွေလည်းသတိပြုရမယ်နော်။သူတို့ပြင်တော့ရှင်ဘတ်အောင်တာတို့တာမန်တဲ့ပုံပြီးတော့မောတာတို့ဒါမှမဟုတ်လည်းခေါင်းနဲ့မူးဝေးမိုက်ကနေပြစ်တာဒီလိုအခြေအနေတွေရောက်လာရင်တကယ်တော့ပြည်နယ်နဲ့အာဂါဘာမျိုးတွေဆိုရင်ဒီဥစ္စာကိုကျေရချက်ချက်တက်ပြီးတော့ကျင်လို့အနာယူကြည့်ပြန်ကတ်တာမှုရှိမရှိကြည့်တကယ်လို့မရှိဘူးဆိုရင်မိစ္ဆာရဆေးဦးစည်းကံကိုအများကြီးတော့ယောဂလက္ခဏာပေါ်လာနဲ့ကိုယ်နဲ့ကစားနေတဲ့လူတွေအတိပေးတဲ့အဲ့ဒီမှာဒါလူကြီးရှိတဲ့ပွဲဖြစ်တယ်ဘုမကိုကဘူပဲသုံးဖြတ်ချက်နဲ့ပဲချစ်ချစ်ရက်ပြီးတော့တမိုင်းချစ်ပြီးမှုဆက်ပြီးပြည်လို့တယ်ရေစာကိုဆက်ပြီးတော့အကလာကိုပြီးအောင်ဆက်ကစားမယ်လို့ကိုဒီမန်းသားတဲ့ဘလောက်လမ်းလျှောက်မယ်ဘလောက်ကြည့်ဒါလူဆက်ပြေးမယ်လို့အဲ့လိုလုပ်ကြည့်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောကြိုတင်ကာကွယ်နိုင်ဖို့ဘာတွေလုပ်ထားတယ်လဲဆရာ
အကလာပွဲမှာအကလာသမားတယောက်နေနဲ့ဝင်ပါမယ်ဆိုရင်တော့ကိုနဲ့တင်းနေမြတ်တာတဲ့အခါရတယ်စားတော့တာလို့သူတို့ကတော့အကလာလုပ်တဲ့အခါမှာဆုံးရှုံးမှုများတာရေကနဲ့ဒါတူတက်တာလေနော်အဲ့ဒီဟာတွေကိုဆုံးရှုံးမှုမရှိအောင်ဒါမှမဟုတ်လည်းပဲတကယ်လို့ဆုံးရှုံးမှုရှိခဲ့ရင်လည်းချစ်ချင်းပြန်ချင်းနေတာလည်းလုပ်ကြည့်တယ်။အခုမျိုးကတော့တကယ်လို့အကသာမှာဝင်ရောက်လုပ်နေတဲ့လူတယောက်ကမစလိတောက်တာလို့တကယ်တောက်တာလို့သူတို့ကတမိုင်းနဲ့မြင်နေတဲ့အစားအသောက်ကြီးစားတာလို့ဒါမျိုးတစ်ပုံမျိုးတွေတော့ဘလို့ပြင်ပါနော်။မတမျိုးတော့တကယ်လို့များကိုယ့်ကိုဆရာဝန်ကတောက်ခိုင်းတဲ့စီးကြီးပုံမှန်တောက်ရမယ့်စီးကြီးရှိခဲ့ရင်လည်းတော်မမေ့ရအောင်အာဂမကြီးလိုကံကြီးမမေ့ရအောင်ဒီကြကြပုံမှန်ဘယူဆိုင်ပြီးတော့တောက်နေတယ်နော်အဲ့ဒီလိုပဲဟိုအာဂမတမျိုးကိုလုပ်နေတယ်ဆိုရင်ဆရာဝန်နဲ့ပုံမှန်ပေါ့နာတခါဒုတိယတခါသုံးလတခါဆိုသုံးလတခါပုံမှန်ကိုယ့်ရဲ့ချက်မှတ်ရေးချင်းချက်ကောက်လုပ်တယ်အဲ့ဒါတွေလုပ်ပြီးတဲ့အချိန်မှာမဟိုအာဂမနီးတနည်းနည်းမှာကိုယ်တတိုင်းမမက်နဲ့ဒီနည်းနဲ့ဒီကိန်းကမျိုးလုပ်ပြတာပေါ့မဟုတ်ဆိုရင်ကျွန်တော်ပြောသလိုမမျော်လင့်မဲနဲ့ဖြစ်တာပေါ့အများကြီးတော့အာဂမသမားတွေရဲ့ဒီဆုံးမဒုတိယဆဲအများကြီးဖြစ်နေရှိဒီကြည့်ချက်တဲ့အချိန်မျိုးကျွန်တော်မင်းများလည်းနှလုံးထဲဆိုတာတက်တက်ကပ်ကူရှိတယ်။ဒါကြောင့်ဒီလိုချူတင်စစ်သေးတဲ့ဟာလေးတွေလုပ်ပြီးမှအာဂဒါစကူဆက်ပြီးမှလုပ်တင်နေလို့ကျန်ပြီ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကွန်မန်စီဇန်တင်ဆက်တဲ့အပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်။တိုင်းရင်းသတင်းစီဇန်ကုန်ချာကင်မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအရင်ထုတ်လွှင့်ပေးမှာပါ။ကောမာသတင်းလက်မှုကျင်းမြောင်းလာတာကိုအစင်ခံစားတွေမှာဖော်ပြကြပါတယ်။နိုင်ငံတချို့မှာဆိုရင်အာနာရှင်အစိုးရတွေကသတင်းသမားကိုရန်သူလိုသဘောထားပြီးတိုက်ခိုက်တာမျိုးတွေတောင်ရှိပါတယ်။ဒီကြောင့်ကိုတော့ဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။သတင်းသမားရဲ့ပထမဆုံးအလုပ်ဟာသတင်းနဲ့ဆိုင်တဲ့အချက်အလက်ကိုရှာဖွေဖို့ဖြစ်ပါတယ်။နောက်တော့ရထားတဲ့သတင်းအချက်လက်မှန်မှန်သိနိုင်မှုအထောက်အထားရှာရပါတယ်။ဒါပေမဲ့မြန်မာအပါဝင်နိုင်ငံအချို့မှာတော့ဒါဟာအန်ဒီယမကင်းတဲ့အလုပ်လို့ဖြစ်နေပါသေးတယ်။ထောင်ချခံရတဲ့ရိုက်တာသတင်းတော့ဝါလုံးနဲ့ကြော်စိုးဦးတို့အမှုဟာအလွန်ထင်ရှားပါသေးတယ်။သူတို့ကိုလွှတ်ပေးဖို့အပြည်ပြည်ဆိုင်ရာကတောင်းဆိုပြီးပိုလစ်သာစုချင်းမြင့်တော်မှလွှတ်ပေးလိုက်ပါတယ်။မြန်မာပြည်ကသတင်းမီဒီယာအခြေအနေကိုမိမောင်းထိုးပြလိုက်တဲ့သဘောဖြစ်ပါတယ်။ဒေါန်ဆတ်စုကြည်နဲ့တွေ့ဆုံစဉ်ဝါလုံးနဲ့ကျော်စိုးဦးတို့အမှုကိုတင်ပြခဲ့တယ်လို့အဲ့ဒီတုန်းကဗြိတိသျှနိုင်ငံသားရေးဝန်ကြီးဖြစ်တဲ့ဂျယ်မီဟန်ကပြောပါတယ်။ ဒီမိုကရေစီနိုင်ငံမှာလိုအပ်တဲ့သတင်းလွတ်လပ်မှုအတွက်အပြည်ပြည်ဆိုင်ရာက NLD အစိုးရကိုဝိုင်းဝန်းပြားပြရတဲ့သဘောပါပဲ။ဒါပေမဲ့သူတို့လိုနိုင်ငံတကာအခုအညီမရတဲ့သတင်းသမား40ကျော်ရှိတယ်လို့အသံအဖွဲ့ကဆိုပါတယ်။စစ်တပ်မကြိုက်တဲ့သတင်းကိုဖော်ပြရင်အေးအေးယူခံရမယ့်သဘောပါပဲ။ NLD အစိုးရလက်ထက်နိုင်ငံရေးအကျဉ်းသား300ကျော်ရှိနေတာကိုလည်းထောက်ပြနေကြပါသေးတယ်။
American အခြေစိုက် Freedom House ကထုတ်တဲ့2019လွတ်လပ်မှုအညွှန်းကိန်းမှာတော့မြန်မာပြည်ကိုအ ਨੇ အချင်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်ဖော်ပြထားပါတယ်။စာပေစီစီရေးဌာနကိုဖျက်သိမ်းလိုက်ပေမဲ့လက်ရှိဥပဒေတွေကိုတုံးပြီးအရေးယူနေတဲ့အတွက်ဖြစ်ရမှန်ကိုသတင်းသမားတွေကလွတ်လပ်စွာမဖော်ပြနိုင်ပဲဖြစ်နေပါတယ်။တက္ကသိုလ်ကျောင်းတွေမှာလွတ်လပ်မှုဆိုတာမရှိသလောက်ဖြစ်နေပါတယ်။ပညာရေးစရိတ်တိုးမြှင့်ဖို့ရတနာဘုံတက္ကသိုလ်မှာဆန္ဒပြကြတဲ့ကျောင်းသား14ဦးကျောင်းထုတ်ခံရပါတယ်။ခွင့်ပြုချက်မရဘဲဆန္ဒပြရင်16လအထိကြာသွားနိုင်ပါတယ်။ခွင့်ပြုချက်တောင်းစရာမလိုဘူးဆိုပေမဲ့သက်ဆိုင်ရာအာဏာပိုင်ကို48နာရီကြိုတင်အကြောင်းကြားရတာဟာခွင့်ပြုချက်တောင်းရတဲ့သဘောဖြစ်နေပါတယ်။ရန်ကုန်မြို့နယ်ရပ်ကွက်7ခုမှာ2019နိုဝင်ဘာကစပြီးဆန္ဒပြခွင့်ပိတ်ပင်ထားပါတယ်။စစ်ဆန့်ကျင်ရေးဆန္ဒပြသူ49ဦးထိမ့်သိမ်းခံရပါတယ
်ပြင်သစ်အခြေစိုက်နေစည်းမချသတင်းတောက်များအဖွဲ့ကထုတ်ပြန်တဲ့2019စာနယ်ဇင်းလွတ်လပ်မှုအညွန် Press Freedom Index မှာနိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်မှုအခြေအနေကိုစီစစ်ထားပါတယ်သတင်းလွတ်လပ်မှုအရှိဆုံးကနော်ဝေးနိုင်ငံဖြစ်ပြီးဖင်လန်ကဒုတိယဆွီဒင်ကတတိယဖြစ်ပါတယ်အင်္ဂလန်ဟာအဆင့်33မှာရှိပြီးအမေရိကန်ဟာအဆင့်48မှာရောက်နေတာမို့ဂါနာနိုင်ငံ28နဲ့တောင်အာဖရိကနိုင်ငံ31လောက်တောင်းသတင်းလွတ်လပ်မှုမရှိတာကိုဖော်ပြနေပါတယ်မြန်မာကတော့အဆင့်138မှာရောက်နေလို့မြန်မာရဲ့ညံ့နာ42နိုင်ငံပဲရှိပါတယ်အာရှမှာသတင်းလွတ်လပ်မှုအစိတ်3ဆုံးကတရုတ်နဲ့မြောက်ကိုရီးယားဖြစ်ပါတယ
်ဆိုရှယ်မီဒီယာလို့ခေါ်တဲ့ Facebook မှာသတင်းတူသတင်းမှားတွေတင်တာကြောင့်မီဒီယာကိုယုံကြည်မှုနည်းလာချိန်မှာအစိုးရတွေကလည်းသူတို့အားနည်းချက်ကိုဝေဖန်လာမှစိုးရိမ်နေတဲ့အတွက်သတင်းတောက်တွေကိုဖိနှိပ်နေပုံကို BBC အငင်းစားဒေါ်တင်ထားဆွေကသူ့ Facebook မှာအကြေတဝင့်ရေးသားထားပါတယ်။သတင်းယူရမှာအန်ဒီရဲ့အမျိုးမျိုးရင်ဆိုင်ရပုံကိုလန်ဒန်မှာကျင်းပတဲ့မီဒီယာဆိုင်ရာဟောပြောပွဲအတော်များများမှာဆွေးနွေးကြတယ်လို့ဆိုပါတယ်။ Saudi Arabia နဲ့ Iran တို့နိုင်ငံတွေမှာအစိုးရကသတင်းသမားကိုရန်သူလို့သဘောထားပြီးတိုက်ခိုက်တာမျိုးတွေလုံလာပါတယ်။အီရန်အစိုးရဟာအီရန်သုံးပါရှန်ဘာသာစကားနဲ့အတန်လွှင့်နေတဲ့ BBC အမှုတန်းတွေကိုပါချင်းချောက်လာတဲ့အတွက်လန်ဒန်မှာတော့ရဲအဆောင်အရှောင်နဲ့နေနေရတယ်လို့ဆိုပါတယ
်။မြန်မာအစိုးရဟာဆော်ဒီနဲ့အီရန်အစိုးရတွေလောက်မစိုးဘူးလို့ပြောနိုင်ပါတယ်။စာနယ်ဇင်းလွတ်လပ်မှုအညွှန်းမှာအီရန်ကအဆင့်190ဆော်ဒီက192မှာရှိပါတယ်။စာနယ်ဇင်းလွတ်လပ်မှုအနေအချင်းရှိတဲ့အာဆီယံ10နိုင်ငံမှာ၄နိုင်ငံကမြန်မာတဲ့တာပြီး၅နိုင်ငံကမြန်မာတဲ့ညံ့ပါတယ်အဆင့်123ရတဲ့မလေးရှားဟာအာဆီယံမှာပထမဖြစ်ပြီး124ဆင့်ရတဲ့အင်ဒိုနီးရှားကဒုတိယဖြစ်ပါတယ်ဖိလစ်ပိုင်ကတတိယထိုင်းကသတုတ္တမြန်မာကပြင်စမဖြစ်ပါတယ်မြန်မာအောက်မှာကမ္ဘောဒီးယားစင်ကာပူဘရူနိုင်းလာအိုနဲ့ဗီယက်နမ်တို့ရှိနေကြပါတယ်သတင်းလွတ်လပ်မှုအတွက်ကမ္ဘာသတင်းစာအတင်တီတောင်းထားတာ82နှစ်ရှိနေပါပြီ။စာနယ်ဇင်း2000နီးပါးကိုကိုစားပြုတဲ့အတင်းကြီးဖြစ်ပါတယ်။ဒီအတင်းကြီးထဲမှာကမ္ဘာ Editor Forum ဆိုတဲ့အဖွဲ့ကိုတည်ထောင်တာအနှစ်20ရှိနေပါပြီ။လွန်ခဲ့တဲ့မေလကတော့ဥရောပအခြေစိုက်ကမ္ဘာ Editor Forum ရဲ့အာရှဌာနခွဲကိုစင်ကာပူမှာဖွင့်လှစ်လိုက်ပါတယ်။အာရှသတင်းဌာန15ခုပါဝင်ပြီးစာနယ်ဇင်းအရေးကိုဆောင်ရွက်ဖို့ရည်ရွယ်ပါတယ်ဒါပေမဲ့ကမ္ဘာ Editor Forum ရဲ့နှစ်စဉ်ရေးကတော့ဒေါ်လာ800ကျော်ဖြစ်နေပါတယ်ခင်ဗျာ
မြန်မာရေးသုံးသပ်ချက်စီစဉ်ကိုဦးအောင်ခင်ကကိုညံဝဲအောင်နဲ့အတူတင်ဆက်ပေးသွားတာဖြစ်ပါတယ်တော်ရရှင်နေနဲ့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို VOA Internet ဆောင်ရွက်နာမှာအလွယ်တကူပြန်လည်ဖတ်ယူနားဆင်နိုင်ပါတယ်ကျွန်တော်တို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ခင်ဗျာအခုတစ်ခါတော့ဒီကြာသပတေးနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကတော့ထိုင်းခြေစိုက်တိုင်းရင်းသတင်းလောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စဉ်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းပြားမြို့နယ်မှာမြမအစိုးရတပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးအနီးအနားကျေးရွာသားတွေနေရစွန့်ခွာနေကြရပါတယ်မွန်ပြည်နယ်ဝင်းကြီးချုံနယ်ဝင်းကြီးတူဦးကိုစီစစ်အရေးယူပေးဖို့မွန်ပြည်နယ်လူမှုအဖွဲ့အစည်းတွေကနေအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ထံကိုတိုင်ကြားထားတယ်ဆိုတာနဲ့နေကြင်းရေးဆွေးနွေးပွဲတွေတရားဝင်ပြန်ဆနိုင်ဖို့အတွက် UPDJC အတွင်းရေးမှူးအဖွဲ့ရဲ့ဆွေးနွေးပွဲအခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြတ်မြို့နယ်တာစီနယ်ရွှေကျင်ကျေးရွာအကြားမှာမြန်မာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ဇွန်လ18ရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်နက်ကြီးကြီးတွေကျေးရွာအနီးကျရောက်ပောက်ကွဲခဲ့တဲ့အတွက်ခွာဆုံတာစီနယ်ရွှေကျင်ကျေးရွာသားတွေနေရက်ကနေစွန့်ခွာပြီးတခြားကျေးရွာတွေမှာခိုလုံနေကြရပါတယ်ခွာဆုံကျေးရွာကချင်းအမျိုးသားတွေကတော့ငတားချင်းကျေးရွာမှာခိုလုံနေကြပြီးရွှေကျင်နဲ့တာစီကျေးရွာသား113ဦးကတော့မင်းဖူးကျေးရွာဘုံတော်ကြီးကျောင်းမှာခိုလုံနေကြရပါတယ်ပြင်းထောင်ရွာမှာတော့တရားခန့်ခိုလုံနေကြသလိုကန်စိတ်ကျေးရွာမှာလည်းတချို့ခိုလုံနေရတယ်လို့အရက်ခလူငယ်ကွန်ရက်ကတာဝန်ရှိသူတဦးကပြောပါတယ်ဒီလအစောပိုင်းကစပြီးမြင်းပြမ်းမြို့နယ်မှာတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပြီးဇွန်လ3ရက်နေ့ကဒုက္ခသည်တွေခိုလုံနေတဲ့စပတ်ထာပုံတော်ကြီးကျောင်းမှာလက်နက်ကြီးကြီးကြရောက်ပောက်ကွဲခဲ့တဲ့အတွက်6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်ရခိုင်ပြည်နယ်ကမြင်းပြကြောက်တော်မြောက်ဦးဘူးဒီတောင်အပါအဝင်တိုက်ပွဲဖြစ်ပွားရာမြို့နယ်တွေမှာစစ်ပြေးဒုက္ခသည်အဖြစ်နေရကနေစွန့်ခွာနေရသူပေါင်း 46,000 ကျော်ရှိနေပြီဖြစ်တယ်လို့အကူအညီပေးရေးအဖွဲ့ကထုတ်ပြန်တဲ့စီးရင်တွေထဲမှာဖော်ပြထားပါတယ်
။မွန်ပြည်နယ်ဝန်ကြီးချုပ်နဲ့ဝန်ကြီးတူတို့ကိုစီစစ်ရေးယူပေးဖို့အကတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ရုံးရန်ကုန်ရုံးခွဲကိုဇွန်လ18ရက်နေ့ရက်စွဲနဲ့မွန်ပြည်နယ်လူမှုအဖွဲ့အစည်းတချို့ကနေတင်ကြားထားပါတယ်။တင်တာလှုပ်ထုံလှုပ်နှီးတွေငွေရေးကြေးရေးလှုပ်ထုံလှုပ်နှီးတွေနဲ့မညီပဲလှုပ်ခိုင်ခဲ့တဲ့အပေါ်မှာအကတိလိုက်စားမှုတပ်ဖြည့်ရေးဥပဒေနဲ့ညှိစိုးမှုရှိမရှိဥပဒေနဲ့ညီစုံစမ်းစစ်ဆေးပေးနိုင်ဖို့နဲ့လိုအပ်သလိုရေးယူဆောင်ရွက်ပေးနိုင်ဖို့တင်ကြားခဲ့တယ်လို့ရေးမြို့နယ်လူမှုကျိုးဆောင်ဖွဲ့ကသတင်းမှူးဦးအောင်နိုင်ဝင်းကပြောပါတယ်2018ခုနှစ်မီနီဘတ်ဂျက်ဧပြီလကနေစက်တင်ဘာလထိ6လပန္နာရီနှစ်မှာရေးမြို့နယ်အောင်တပြည်နှစ်ကရင်မော်တော်ကားလမ်းခင်းခဲ့ရမှာနိုင်ငံတော်ဘတ်ဂျက်ငွေ3000ကိုတင်တာမခေါ်ပဲနှိဆက်ရကုမ္ပဏီတစ်ခုကိုလုပ်ငန်းဆောင်ရွက်ခွင့်ပြုခဲ့တဲ့ကိစ္စနဲ့ကြိုက်ထီယူအမှတ်ဖြတ်စည်းဆက်တင်တာကိစ္စမှာလှုပ်ထုံလုံနှီးနဲ့လွှဲမစွာဆောင်ရွက်ထားတာကိုတိုင်ကြားထားတယ်လို့သူကဆိုပါတယ်အဆိုပါ3000လက်စီမံကိန်းတင်တာမခေါ်တဲ့ကိစ္စကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နှုတ်မင်းနဲ့ဆောင်ရွက်ခဲ့တယ်လို့မွန်ပြည်နယ်လှုပ်တော်မှာစကားပြောမှားခဲ့တယ်လို့တောက်တာအိဆန်ကနေပြည်တော်မှာဝန်ခံပြောကြားခဲ့ပြီးနောက်ပိုင်းမှာပြည်နယ်ဆိုရဖွဲ့ရဲ့ဆုံးဖြတ်ချက်အတိုင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းပြင်ဆင်ပြောကြားခဲ့ပါတယ်
ကရင်ပြည်နယ်မြဝတီမြို့မှာရက်ကွက်ဖော်ဆောင်မဲ့ကိစ္စနဲ့ပတ်သက်ပြီးဆန္ဒထုတ်ဖော်မဲ့ပြည်သူတွေကိုတားဆီးပိတ်ပင်မှုရှိတာဟာတရားမျှတမှုမရှိဘူးလို့ဆန္ဒထုတ်ဖော်တဲ့ပြည်သူတွေကပြောပါရယ်ရက်ကွက်ဖော်ဆောင်ရမှာနှစ်နာတဲ့ပြည်သူအင်အား100ကျော်ကဗအံမြို့ကိုသွားရောက်ဆန္ဒထုတ်ဖော်ဖို့ဇိုလာ18ရက်နေ့ကဂျိုးပန်းစင်မှာပဲကော့ကရစ်မြို့လိုင်ဝဂိတ်အရောက်မှာလိုင်စင်မဲ့ကအကြောင်းပြပြီးအာဏာပိုင်တွေကနေပိတ်ပင်တားဆီးခဲ့တာပါအာဏာပိုင်တွေအနေနဲ့တခြားသွားလာနေတဲ့ယင်တွေထက်ဆန္ဒထုတ်ဖော်ဖို့သွားတဲ့ယင်တွေတို့ရာတာစီပိတ်ပင်တဲ့အတွက်တရားမျှတမှုမရှိဘူးလို့ဆာနာဖော်ထုတ်ရမှာပါဝင်တဲ့နန်းမူခွေကပြောပါရယ်မြဝတီမြို့မှာရက်ကွက်ခွန်နဲ့ရက်ကွက်6နှစ်ခုဖွန်ဆောင်မဲ့နေရာမှာကျူးကျော်လူနေအိမ်တွေဖယ်ရှားပေးဖို့မြဝတီခရိုင်အုပ်ချုပ်ရေးမှူးကမေလကုံပိုင်းကနိုတစ်စာထုတ်ပေးခဲ့ပြီးတဲ့နောက်မှာနှစ်နာတဲ့ဒေသခံတွေကမကျေနပ်လို့ဆာနာထုတ်ဖော်ဖို့စီစဉ်လာတာလည်းဖြစ်ပါရယ်
ချင်းပြည်နယ်ဆိုရဖွဲ့ရဲ့တတိယတနေ့မြောက်ကာလတွင်လုပ်ငန်းဆောင်ရွက်ချက်တွေနဲ့ဆက်လျင်းတဲ့သတင်းစာရှင်းလင်းပွဲတရားကိုဇွန်လ24ရက်နေ့ကကျင်းပပြုလုပ်ဖို့စီစဉ်ထားပေမဲ့သတင်းမီဒီယာတွေကမေးခွန်းကြိုတင်ပို့ခိုင်းတာကြောင့်မီဒီယာဓမ္မတွေစိတ်ပြက်နေကြတယ်လို့သိရပါတယ်။မီဒီယာတွေကဖိတ်ကြားတဲ့ချင်းပြည်နယ်ဆိုရရဲ့ဖိတ်ကြားလွှာမှာမီဒီယာတစ်ဖွဲ့လည်းမေးခွန်းများဆုံး3ခုသာမေးမြန်းခွင့်ရှိပြီးမေးမြန်းမဲ့မေးခွန်းတွေကိုချင်းပြည်နယ်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနပြန်ဆက်ကိုဇွန်လ18ရက်နေ့နောက်ဆုံးထားပြီးကြိုတင်ပေးဖို့ရမယ်လို့ပါရှိပါတယ်။ဟ ဟာကားကျေဆိုင်တဟာကားပုတ်သတင်းဌာနကအိဒရာချုပ်ကူပါပွေးကတော့အစိုးရအနေနဲ့သတင်းစာရှင်းလင်းပွဲပြုလုပ်ပေးတဲ့ပုံမှာကြိုးဆိုပေမဲ့လည်းအခုလိုမေးခွန်းကြိုတောင်းတာဟာသတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်ကိုထိန်းချုပ်လိုတဲ့ပုံသက်ရောက်လာကြောင်းမသိတော့ဘူးလို့ပြောပါရယ်ချင်းမီနယ်အစိုးရဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစိုးထက်ကတော့ဒီလိုမေးခွန်းကြိုတောင်းရတာဟာကိန်းကနာချက်လက်တွေ
ီမြောက်ပိုင်းမန်တုံမြို့နယ်ကွတ်ခိုင်မြို့နယ်မူဆယ်မြို့နယ်တွေမှာ TNLA တအန်းတပ်ဖွဲ့နဲ့တိုက်ပွဲပေါင်း17ကြိမ်ထပ်မံပစ်ခတ်မှုဖြစ်ပွားခဲ့ကြောင်းတအန်းပြန်ကြားရေးဌာနကထုတ်ပြန်ပါတယ်။ဧပြီလကနေဇွန်လအထိ3ကြိမ်ဖြစ်ပွားခဲ့ပြီးဇွန်လအတွင်းမှာပဲဇွန်လ16 19နဲ့18ရက်အတွင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ခလာယာ261ခလာယာ133ခမာယာ423တပ်များနဲ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ကြောင်း TNLA ဖက်ကပြောဆိုပါတယ်။တိုက်ပွဲတွေကြောင့်စစ်ပေးရှောင်လူထုတော့မရှိသေးပါဘူ
းအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတစ်ဆုနေတဲ့ငင်းချင်ရေးဆွေးနွေးပွဲတွေတရားဝင်ပြန်ဆနိုင်ဖို့အတွက်ပြည်ထောင်စုငင်းချင်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှူးများအဖွဲ့ကနေနေပြည်တော်မှာအလို့သဘောတွေးဆောင်ဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာဘာထူးခြားမှုတွေရှိနေပါသလဲဒီအကြောင်းကိုမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
ဇွန်လဒုတိယပတ်ကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC တွင်ရမှုများလွတ်တော်ဆွေးနွေးပွဲမှာ NCA နဲ့မှတ်သူတိုင်းရနာလက်နက်ကိုင်အဖွဲ့တွေစီကိုအစိုးရဘက်ကအဆိုပြုချက်လေးချက်ကိုပေးအပ်လိုက်ပြီးနောက်လာမှာဆွေးနွေးပွဲပြန်လည်ကျင်းပဖို့မျှော်လင့်တယ်လို့အစိုးရငြိမ်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလှမောင်ရှိကပြောပါတယ
်သူတို့ပြောတော့အစိုးရဘက်ကတော့ဒီတဆူတာကိုကြော်သွားပြီးတော့ဆက်လက်ဆောင်ရွက်နိုင်မယ်နီလန်းနေပေါ့ကျွန်တော်တို့ကအဆိုပြုတာရှိတယ်အဲ့ဒါကိုတော့ကျွန်တော်တို့ကနီလန်း၄တွဲဆိုတော့တပြိုင်တည်းဆောင်ရွက်တင့်တယ်လို့ကျွန်တော်တို့ကအဆိုပြုတာလည်းရှိပါတယ်သူတို့တစ်ဖွဲ့ချင်းနဲ့မှာသမို့သူတို့ရဲ့စုဖွဲ့မှုတွေမှာဆွေးနွေးပြီးရင်တော့ကျွန်တော်တို့နဲ့ပြန်လည်ဆွေးနွေးဖို့ဆိုတာမျိုးရှိပါတယ
်အစိုးရဘက်ကအဆိုပြုချက်၄ချက်မှာတော့ NCA အကောင့်ထယ်ဖို့မှုဖွဲ့တဲ့အခြေခံမှု2020မပြည့်ခင်နဲ့2020အလွန်ငင်းချမ်းရေးခိုင်မာအောင်နဲ့ကြာကာလအစည်းအဝေးပါဝင်တယ်လို့ UPDJC အတွင်းရေးမှူးအဖွဲ့ဝင်နိုင်ငံရေးအစုအဖွဲ့ကိုယ်စားလှယ်စိုင်းချော်ညော်ကပြောပါတယ်
။ MCA မှာပါတဲ့စကလျက်တွေကစာဟုတ်ကဒီဘက်တဘောတူညီတာမတူဘူးဆိုရင်အဲ့ဒါကိုဘယ်လိုတူအောင်လုပ်မလဲပေါ့။နံပါတ်1ကတော့ဖက်ဒရယ်အခြေခံမှုပေါ့။ကျွန်တော်တကယ်ဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုရင်တော့ဖြစ်ဘယ်လိုအခြေခံမှုတွေလုပ်ငန်းစဉ်မှာနောက်ပိုင်းကျဟိုဘက်ဒီဘက်ဘယ်လိုညီနိုင်ဆွေးနွေးကြမယ်ဆိုတဲ့လုပ်ငန်းစဉ်။နံပါတ်3ကတော့2020မှာတိုင်ခင်ရောဘယ်ဟာဘယ်စစ်တီဘယ်လိုလုပ်မယ်ပေါ့။ပြီးရင်2020ကြော်လွန်သွားတဲ့အချိန်ကြရင်တော့မပြီးပြတ်တဲ့ငင်းချင်ဖြစ်စဉ်ကိုဆက်လက်ပြီးတော့အမှတ်ခံချက်ရှိရှိဘယ်လိုဆက်လုပ်တော့နိုင်မယ်ဆိုတဲ့ကိစ္စကိုဆွေးနွေးကြမယ်ပေါ့ဗျာ။နောက်ဆုံးကတော့ဒီကြားကာလဆိုင်ရာကိစ္စတွေပေါ့ဗျာ။လက်မှတ်ရေးထိုးပြီးတဲ့လူတွေရဲ့ဟိုကက်ဆိုင်ရာဒေတာတွေမှလုပ်မယ်ပြည်သူတွေနဲ့ပတ်စုံမှုတွေအစနာနဲ့ပြည်သူရေးလုပ်ငန်းတွေအစဘယ်လိုလှုပ်ဆောင်မယ်ဆိုတဲ့ဟာကိုပြန်လည်ဆွေးနွေးကြမယ်ဆိုတဲ့လုပ်ငန်းစဉ်လေးရပ်ကိုဆိုရဖက်ကတင်ပြတာဖြစ်ပါတယ်။
အစိုးရရဲ့အဆိုပြုချက်တွေကိုအလေးထားဆွေးနွေးတော့မှဖြစ်တယ်လို့တစ်ဆုမှုတွေကြွန်လွှမ်းရေးအတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းပြီးတော့အစိုးရနဲ့အများဆုံးဆွေးနွေးသွားမယ်လို့တိုင်းရနာလက်နက်ကိုင်အဖွဲ့ခေါင်းဆောင်ဘူမူကြီးဆိုင်ငင်ကဆိုပါတယ်ဂျွန်လ73 74ရက်နေ့မှာကျင်းပပြည်စည်းခဲ့တဲ့အလွတ်တဘောဆွေးနွေးမှုမှာအစိုးရလွှတ်တော်တမတော်အစုဖွဲ့က10ဦးနိုင်ငံရေးပါတီအစုဖွဲ့က10ဦးနဲ့တိုင်းရနာလက်နက်ကိုင်အစုဖွဲ့9ဦးတက်ရောက်ခဲ့ပြီးတော့ KNU ကတော့မတက်ရောက်ခဲ့ပါဘူး
ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့စစ်ပေးရှောင်စခန်းတွေမှာစာဝတ်နေရေးပုံမှုခက်ခဲလာတဲ့အပြင်လုံခြုံရေးအတွက်ပါစိုးရိမ်နေရတဲ့အခြေအနေတွေမှာရှိနေတယ်လို့ရှမ်းလူခွင့်ရဲ့အဖွဲ့တွေနဲ့စခန်းနေဒုက္ခသည်တွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကုန်းကျော်စစ်ရှောင်စခန်းမှာရိခါခက်ခဲဖြစ်နေတယ်လို့ဒုက္ခသည်တွေနေရပြန်ရေးဟာမဖြစ်နိုင်သေးဘူးလို့စခန်းတာဝန်ခံဒုံဆိုင်လျံကပြောပါတယ
် TBC ကနေနော်ရှန်ဒုက္ခသည်စခန်းနော် IDP နဲ့ဒီနော် refugee လို့ပြောရိခါဖြတ်လိုက်တဲ့အချိန်မှာကြက်အများစုကစာဝတ်နေရတအားကိုကြက်သေးတာပေါ့နော်အဲ့ဒါကဒါကြီးမားတဲ့အခက်အခဲတစ်ခုပါနော်နောက်တစ်ခုကတော့ဒီပြောနေတဲ့သူနေရပြန်ရေးပေါ့ပြန်ပြောနေရနံပါတ်1ကရှမ်းပြည်မှာတကယ်တမ်းစစ်မှန်တဲ့ငင်းချိုင်းမရှိသေးဘူးနော်နံပါတ်2ကအဲ့ဒီဒေသတွေမှာငကုံကလည်းဆွဲရတတ်တယ်ရှိပါတယ်ညမှာတတ်တယ်ရှေ့ဒါပေမဲ့အခုကငကုံထက်ပိုများလာပြီအဲ့ဒီနေရာတွေကလည်းလုံးဝပြန်လို့မရပါဘူး
ဂုံကျော်ဒုက္ခနဲ့စခန်းကလူတွေဟာတဖက်နိုင်ငံမှာသွားရောက်လွတ်လပ်ကင်ဖို့ကလည်းအခက်အခဲရှိနေတယ်လို့စခန်းနေနန်းဆွေစင်ကပြောပါတယ
်ရက်ခါဖြတ်လိုက်တော့စားဖို့တောက်ဖို့အဆင်မပြေဘူးနေစားလို့မယ်ဆိုလဲပတ်မရှိတော့နေစားလည်းတလုံးလုံးမရအောင်
ဒီလိုအနေထားတွေကြောင့်နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေအနေနဲ့ရှမ်းစစ်ဘေးရှောင်တွေကိုပြန်လည်ကူညီထောက်ပံ့ပေးကြဖို့ကိုလည်းတောင်းဆိုထားကြပါတယ်စခန်းနီးနားမှာတိုင်အားသိုးချဲ့မှုတွေရှိနေတဲ့အပြင်၎င်းတို့မူရင်းဒေတာအတွင်းမှာလက်နက်ကန်ဖွဲ့စည်းတွေအများပြားရှိနေခြင်းတို့ကြောင့်လုံခြုံမှုပုံမအားနည်းလာတယ်လို့ရှမ်းလူခွေးရဲမှန်တိုင်ပြောရေးဆိုခွင့်ရှိသူစိုင်းရွက်လွင်ကပြောပါတယ်
နေနေတို့ချက်တာကြတော့ဒီပေါ့နော်ဒုက္ခတဲ့စခန်းအနီးတဝိုက်မဆိုင်မြန်မာဆိုရစစ်တပ်တို့ချက်တာရှိမယ်ပြီးတော့ဟိုဝါစစ်တပ်ပေါ့နော် YouTube ဆိုဝါစစ်တပ်ရှိမယ်ဟာတို့ကနေနေချက်ပြီးတော့ဝင်လာဆိုတော့အရင်ဟိုကအခက်ခဲတာမကဘောလုံဆောင်ရေးအပိုင်းမှာလည်းတွေးရင်ရပေါ့နော်
ထိုင်းနိုင်ငံတွင်းနဲ့ထိုင်းမြန်မာနယ်စပ်မှာပြည်တွင်းရွှေ့ပြောင်းနေထိုင်သူရှမ်းဒုက္ခတဲ့ IDP စခန်း5ခုရှိနေပြီးလူဦးရေ6000ခန့်ရှိနေပါတယ်1996-1998ခုနှစ်ကရှမ်းပြည်နယ်အတွင်းစစ်ဆေးရကနေဒေသခံတွေကိုအသင်းအဓမ္မနေရာစုခွာခိုင်းခြင်းကြေးရွာတွေကိုမိရှုဖျက်ခြင်းတို့ကြောင့်နေရာစုခွာထွက်ပြေးလာကြသူများဖြစ်ကြပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မင်းပြန်းမြို့နယ်တာစီနယ်ရွှေကျင်ကျေးရွာအကြားမှာမြန်မာအစိုးရတပ်နယ်ရခိုင်တပ်မတော်အေအေတို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်နက်ကြီးကြီးတွေကျေးရွာအနီးကျရောက်ပောက်ကွဲခဲ့တဲ့အတွက်ခွဆုံတာစီနယ်ရွှေကျင်ကျေးရွာသားတွေနေရက်ကနေစွန့်ခွာနေကြရပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်နယ်ဝန်ကြီးတဦးတို့ကိုစစ်စစ်အရေးယူပေးဖို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရုံးရန်ကုန်ရုံးခွဲကိုမွန်ပြည်နယ်လူမှုအဖွဲ့အစည်းတချို့ကတိုင်ကြားထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တော်ရရှင်တွေအခုနားဆင်ခဲ့ရတာကအပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။တော်ရရှင်တွေအနေနဲ့ VOA ကိုတချင်းတောင်းကျင်တယ်ဝေဖန်ကြံပေးစာပေးပို့ကျင်တယ်ဆိုတော့ကျွန်တော်တို့ VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့ဒိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က12923823554ဖြစ်ပြီးတော့ fax နံပါတ်ကတော့12923823554ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲကြီးညာပေးပါဦးခင်ဗျာ
ကိုရီးယားပိုင်နယ်ထဲဝင်လာတဲ့အမေရိကန်ရဲ့မောင်းသူမဲ့အဝေးထိန် drone ယာဉ်တစ်ခုကိုဒီကနေ့ကြာသပတေးနေ့မှာမတော်တဆပစ်ချလိုက်မိကြောင်းအီရန်အစိုးရအရာရှိတွေကပြောပါတယ်။ဒါပေမဲ့အဝေးထိန် drone ယာဉ်ကိုအီရန်ကနိုင်ငံတကာလေကြောင်းပိုင်နယ်အတွင်းမှာပစ်ချလိုက်တာလို့အမေရိကန်ကပြောပါတယ်။အမေရိကန်စစ်တပ်ဘုတ်ကူကိဌာနချုပ်ကရစ်တပ်ဘုံမူကြီးဘီလ်အာဘန်ကတော့ဟော်မုစ်ရေလက်ကြားအပေါ်ကနိုင်ငံတကာလေကြောင်းပိုင်နယ်အတွင်းကင်းထောက်ပြန်တန်းနေတဲ့အမေရိကန် drone ယာဉ်ကိုအီရန်ကမြေပြင်ကနေဝင်ပစ်ဒုံးယာဉ်နဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုကနေဒါတို့နဲ့ရရှိထားတဲ့သုံးနိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုမက္ကဆီကိုအထက်လွှတ်တော်ကအတည်ပြုပြီးနောက်တနေ့မှာပဲဒီသဘောတူညီချက်နဲ့တခြားကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ကနေဒါဝန်ကြီးချုပ်ဂျက်ဆင်တူရိုဟာဒီကနေ့ဝါရှင်တန် DC ကိုရောက်လာတော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာလျှက်စစ်တာအာမလုံလောက်တဲ့ပြဿနာဟာစီးပွားရေးတိုးတက်ဖို့အဟန့်အတားဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကပြောကြားလိုက်ပါတယ်နိုင်ငံတော်လျှက်စစ်မီလုံးဝမရတာနဲ့ရတဲ့ချက်မရတဲ့ချက်ဖြစ်နေတာကနိုင်ငံရဲ့စွန့်အင်ကဏ္ဍမှာကြီးမားတဲ့စိန်ခေါ်မှုဖြစ်နေတယ်လို့2019ခုနှစ်ဇွန်လအတွက်ကမ္ဘာ့ဘဏ်ရဲ့စီးပွားရေးစောင့်ကြည့်အစီရင်ခံစာမှာဖော်ပြထားပါတယ်အမေရိကန်နိုင်ငံရဲ့ဌာနရဲ့2019ခုနှစ်နိုင်ငံတကာလူကွန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာ TR3 လူကွန်ကူးမှုအစိုးဆုံးနိုင်ငံစင်းထဲမှာထည့်သွင်းဖော်ပြထားပါတယ်လူကွန်ကူးမှုတက်ဖြည့်ရေးမှာမြန်မာအစိုးရအနေနဲ့အနိုင်ဆုံးလှုပ်ဆောင်တဲ့စံနှုန်းစံထားတွေမပြည့်တဲ့အပြင်လူကွန်ကူးမှုတက်ဖြည့်ရေးတိုးတက်လာအောင်တည်တာထင်ရှားတဲ့ကြိုးပမ်းမှုတွေလည်းမရှိခဲ့ဘူးလို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ရှင်းပြပေးခဲ့တာဖြစ်ပါတယ်ဒီညစီစဉ်ထုတ်လို့ရမှုကကိုကြော်ကြော်သိန်းဖြစ်ပြီးတော့အတန်ဖိုင်းအင်ဂျင်နီယာကတော့ Voidtech ဇွန်ရဖြစ်ပါတယ် VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line meter 25 kHz 1765 line meter 32 kHz 1783နဲ့ line meter 51နဲ့ line meter 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဂျန်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.